Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2018ခုနှစ် April 2ရက်တနင်္ဂနွေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ Flight to Meter 3240 49ရက်ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။ကျမ Engine နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီမနက်မှထွက်ချတဲ့သတင်းတွေကတော့အမေရိကန်ရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆက်ဖက်ခဲ့တဲ့ဆိုတဲ့အငင်းပွားပါကိစ္စနဲ့ပတ်သက်ပြီးသမ္မတထရမ့်က NBC ရုပ်သံဌာနကိုဝေဖန်ပြောဆိုလိုက်ပါတယ်။အီရတ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင် IS ဒုတိယအကြီးကဲတည်ဆုံသွားပါတယ်။မြန်မာနိုင်ငံမှာမနေ့ကကျင်းပခဲ့တဲ့ဂျမ်ပြရွေးကောက်ပွဲမှာပြည်내တချို့မှာတိုင်းရင်းသားပါတီတွေအနိုင်ရခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့အတူတင်ပြပေးသွားမှာပါခင်
။ကောင်းပါပြီရှင်။အစိမ်းရောင်က NBC ကိုဘာကြောင့်လာမထုတ်ကြတာလဲဆိုတဲ့သတင်းပေးပို့ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
တချို့တွေကဒီကတ်ကိုတချို့ကလွှတ်ဝက်ပြီးယူကြတယ်ကတ်ကိုလွတ်မယ်ဆိုရင်သတ်မယ်ဆိုတဲ့အဆင့်အထိဖြစ်လို့တချို့တွေကိုကြွားမှာကိုမနေရဲပဲနဲ့ရှောင်နေရတ
ဲ့ဒါကတော့ရခိုင်ပြည်နယ်ကအခြေအနေကိုပြောပြသွားတဲ့ရဲချုပ်သူရစွမ်းလင်ပါရှင်တရင်အစီအစဉ်အပြီးမှာအပြည့်အစုံကိုကြားဖို့ရှိပါတယ်ဒါပြင်ဦးအောင်ခင်ရဲ့မြမရေးတုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာတိုက်ရိုက်နေတိုင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
် MBC သတင်းဌာနနိုင်ငံရေးဆိုင်ရာတာဝန်ခံ Chuck Todd ကိုသမ္မတဒေါ်နယ်ထရမ့်ကတိုက်ခိုက်ပြောဆိုလိုက်တဲ့အတွက်မနစ်နိုဝင်ဘာလကကျင်းပခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆက်ဖက်ခဲ့တယ်ဆိုတဲ့အငင်းပွားပွဲကိစ္စအတွက်ပုံမူပြင်းထန်သွားစေပါတယ်စနေနေ့မနေ့မှာ Twitter ကနေသမ္မတထရမ့်ရဲ့ရေးသားမှုနှစ်ခုအတွင်း Chuck Todd ရဲ့တင်ဆက်ပုံအပြင်သမ္မတဟောင်းဘရက်အိုဘားမားကသူ့ရဲ့ရွေးကောက်ပွဲမဲ့ဆွေးစည်းမှုလုပ်ငန်းတွေကိုတယ်လီဖုန်းနဲ့ကြားပြနားထောင်ခဲ့တယ်ဆိုတဲ့တက်တဲ့အထောက်အထားမရှိတဲ့ဆွတ်ဆွဲပြောဆိုမှုတွေအတွက်အချိန်ပိုပြီးထုတ်လွှင့်မပေးတာတွေအတွက်ဝေဖန်ရေးသားပြီး NBC အနေနဲ့ရုရှားကဝင်ရောက်ဆွတ်ဖက်တယ်ဆိုတဲ့ကိစ္စကိုအတန်မလွင့်တော့ဘူးပြောဆိုထားပါတယ်ဒီတော့တွင်သမ္မတထရန့်ရဲ့မြို့သားလုံခြုံရေးအကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်းကရုရှားနဲ့သမ္မတထရန့်ရဲ့မဲ့ဆွေးစည်းမှုအဖွဲ့ကအရာရှိတွေအကြားတဲ့ဒီစိတ်ဆက်သွယ်မှုရှိခဲ့သလားဆိုတော့စုံစမ်းစစ်ဆေးနေတဲ့လွတ်တော်ကော်မတီကသူ့ကိုပြစ်ဒဏ်ကိလုတ်ခွင့်ပေးမယ်ဆိုရင်လွတ်တော်ရှေ့မှောက်မှာထွက်ဆိုမယ်လို့တောင်းဆိုလာတဲ့ကိစ္စနဲ့ပတ်သက်လို့သမရအင်ဗျူရောကတောက်ချာနေကမြေရတဲ့တုံ့ပြန်မှုမျိုးပေးခဲ့ပါတယ်လွတ်တော်ထောက်လိုင်းရေးကော်မတီရှေ့မှာမိုက်ကယ်ဖလင်းဒါမှမဟုတ်ဘယ်ပုဂ္ဂိုလ်တူတယောက်ကိုမှထွက်ဆိုရေးမဆိုရေးသူ့အနေနဲ့ဥပဒေလမ်းကြောင်းအရအကြံမပေးလို့ကြောင်းအင်ဗျူရောပြောခွင့်ရရှွန်စပိုက်ဆာကသူ့ရဲ့နေ့စဉ်သတင်းသာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ
်ဆီးရီးယားနိုင်ငံနဲ့ဆက်El Anbar ဒေသမှာအီရတ်လီတပ်ရဲ့လေကြောင်းထိုးစစ်တစ်ခုအတွင်းအဲဆစ်သွေးကြခေါင်းဆောင် Abdul El Baker RD ရဲ့ညာလက်ယုံဖြစ်သူတေဆုံးသွားတယ်လို့အီရတ်နိုင်ငံပိုင်ရုတ်တံသတင်းဌာနကပြောပါတယ်။စနေနေ့ကထုတ်ပြန်တဲ့သတင်းမှာတော့အီရတ်နိုင်ငံအနောက်ဘက်ခြမ်းမှာလုတဲ့အီရတ်လေကြောင်းတပ်ရဲ့စစ်ဆင်မှုအတွင်းအယပ် El Jumaili အပါအဝင်အခြားသောဒေသကုကယ်မှုဆိုင်ရာ IS တပ်မှုတွေတေဆုံးခဲ့တယ်လို့ဆိုပါတယ်။ Jumaili တေဆုံးမှုနဲ့ပတ်သက်လို့စနေညနေပိုင်းအထိအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်စီကတရားဝင်အတည်ပြုချက်တော့မရသေးပါဘူး။အီရတ်စစ်ထောက်လှမ်းရေးအရာရှိတွေရဲ့ကြေညာချက်ကိုကိုးကားပြီးဖော်ပြတဲ့သတင်းမှာတော့အဘူယာယာလို့လူသိများတဲ့ Jumaili ဟာ IS တပ်ဖွဲ့ရဲ့စစ်ဖက်ဆိုင်ရာဝန်ကြီးဖြစ်ပြီးအီရတ်လီဒါလီယင်တွေကအယ်ကိုင်မာရှိတဲ့ IS ဌာနချုပ်ကိုအတိအကျထိမှန်အောင်ပြစ်နိုင်ခဲ့တယ်လို့ဆိုပါတယ်။ဂျူမာအီလီယာတစ်ချိန်ကအီရတ်ခေါင်းဆောင်ဟောင်းဆရမ်ဟူစိန်ရဲ့ထောက်လှမ်းရေးအရာရှိဖြစ်ပြီး2003ခုနှစ်မှာအမေရိကန်ကအီရတ်ကိုဝင်တိုက်ခဲ့ပြီးနောက်ပိုင်းဆူနီတပုံတပ်ထဲဝင်ရောက်ခဲ့သူဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းခုစ်ပြည်နယ်အတွင်းတာလီဘန်တပ်ဖွဲ့ကစနေနေ့မှာအသေးခံကားဘုံးဖောက်ခွဲတိုက်ခိုက်ခဲ့တဲ့အတွက်ဒေသတွင်းမှာရှိတဲ့တပ်မှုကြီးနဲ့စစ်သား2ဦးသေဆုံးသွားကြောင်းအစိုးရအရာရှိတွေနဲ့တပုံတပ်ဖွဲ့ကပြောပါတယ်။မန်ဒိုခရိုင်အတွင်းမှာရှိတဲ့အစိုးရတပ်ဖွဲ့တွေကိုတာလီဘန်တွေကပြစ်မှတ်ထားတိုက်ခိုက်ခဲ့ကြောင်းအစိုးရပြောခွင့်ရမူဘာရက်ဇဒရန်က VOA ကိုပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်အနီးအနားမှာရှိတဲ့စာတင်ကျောင်းအတွင်းကကျောင်းသား6ဦးနဲ့ထိခိုက်ဒဏ်ရာရသွားပြီးအများစုဟာအသက်အန္တရာယ်ဆုံးရတဲ့အနေအထားမှာရှိတယ်လို့ဆိုပါတယ်။ဒီဒေသကတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းဝန်ခံပြောကြားခဲ့တဲ့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရကလည်းပောက်ကွဲမှုကြောင့်အာဖဂန်အထူးတပ်ဖွဲ့ဝင်5ဦးသေဆုံးသွားကြောင်းပြောပါတယ်။တည်ဆုံသွားတဲ့အာဖဂန်တပ်မှုကြီးဟာအမေရိကန်တပ်ဖွဲ့တွေကယုံကြည်အားထားရတဲ့သူဖြစ်တယ်လို့ဒေသတွင်းမှာအမေရိကန်နေနဲ့ပူးပေါင်းဆောင်ရွက်နေသူဖြစ်ကြောင်းလည်းအဲ့ဒီပြောခွင့်ရကပြောပါတယ်။ခုစ်ပြည်နယ်ဟာပါကစ္စတန်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသဖြစ်ပြီးအာဖဂန်မှာရှိတဲ့နေတိုးနဲ့အစိုးရတပ်ဖွဲ့တွေကိုတာလီဘန်အဖွဲ့နဲ့အတူပူးတွဲတိုက်ခတ်နေတဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့ဟာခါနီအကြမ်းဖက်အဖွဲ့တစ်ချိန်ကခြေကုပ်ယူခဲ့တဲ့ဒေသလည်းဖြစ်ပါတယ်။
ပြည်သူနိုင်ငံပဲရစ်မြို့မှာပါလက်စတိုင်းအရေးထောက်ခံသူ250ကျော်ကစနေနေ့မှာစုဝေးဆန္ဒပြခဲ့ကြပြီးအစ္စရေးနဲ့ပါလက်စတိုင်းမှာနေထိုင်ကြသူတွေအလုံးအတွက်တန်းတူအခွင့်အရေးပေးဖို့တောင်းဆိုခဲ့ကြပါတယ်ဆန္ဒပြသူတွေကအစ္စရေးကိုဆန့်ကျင်တပိတ်မှောက်ရေးကိုပါတောင်းဆိုခဲ့ကြတာပါအဲ့ဒီဆန္ဒပြပွဲနားမှာပဲအစ္စရေးလူမျိုးအယောက်50လောက်ကစုဝေးဆန္ဒပြနေကြပြီးတစ်ဖက်အုပ်စုဟာဂျူးဆန့်ကျင်ရေးလုပ်နေတယ်လို့စွပ်စွဲလိုက်ပါတယ်ပြည်သူမှာရှိတဲ့ဂျူးလူမျိုးအုပ်စုတွေဖြစ်တဲ့ဂျူးကာကွယ်ရေးအဖွဲ့ချုပ်နဲ့ပြည်သူအခြေစိုက်ဂျူးကောင်စီ CRIF 2ကတော့ပါလက်စတိုင်းဆန္ဒပြသူတွေကိုတားမြစ်ပေးဖို့ပဲရစ်မြို့တော်ဝန်ကိုတောင်းဆိုခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဥရောပအစ္စရေးအစည်းအရုံးရဲ့ဥက္ကဋ္ဌမော်စကိုဝစ်ပြောတာကတော့ဒါဟာဂျူးဆန့်ကျင်ရေးလှုပ်ရှားမှုဖြစ်ပြီးအင်အားကြီးတဲ့ပြင်သစ်ကဂျူးကိုစားပြုကောင်စီ CIRF အဖွဲ့နဲ့နိုင်ငံတော်ကိုတိကျခွဲထုတ်ဖို့ဆန္ဒပြသူတွေတောင်းဆိုနေတာကအဓိကပြဿနာဖြစ်ကြောင်း CIRF အဖွဲ့ဟာပြင်သစ်နိုင်ငံကိုထိန်းချုပ်ဖို့လုပ်နေတယ်လို့သူတို့ကဆွဆွဲကြောင်းပြောပါတယ်။ဂျာမန်သိမ်းပိုက်မှုနဲ့ဖေစကြီးအစိုးရခေတ်နောက်ပိုင်းဒီလိုဂျူးဆန့်ကျင်ရေးဆန္ဒပြပွဲကိုပြည်သူနိုင်ငံမှာရဲအာဏာပိုင်တွေကရှင်းရှင်းလင်းလင်းခွင့်ပြုတာဒါပထမအဦးဆုံးပဲဖြစ်ပါတယ
်။ UAE ဘီဝီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနေဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1500ကနေထုံလွှင့်ပေးနေပါတယ်ရှင
်။ပြည်မေကန်တန်ကတရင်းတွေကိုဆက်လက်ကျင်းပပေးနေတာပါခင်ဗျာ။ဤပြည်လတည့်ရနေ့မနေ့ကကျင်းပခဲ့တဲ့ကြပြရွေးကောက်ပွဲခနဲ့ဦးရလတည်းအရာမွန်ပြည်နယ်ချောင်းဆုံမြို့နယ်မဲဆန္ဒနယ်မှာပြည်ခံပြုတ်ပါတီကဦးအောင်ကြည်သိန်းရခိုင်ပြည်နယ်အမ်းမြို့မဲဆန္ဒနယ်ရွေးကောက်ပွဲမှာရခိုင်မျိုးသားပါတီ ANC ကဒေါက်တာအေးမောင်တို့အတီးဒီအတာစီရနေကြပါလေရှမ်းပြည်နယ်ကျေးတီနယ်မိုင်းနောက်မြို့နယ်တွေအတွက်လွတ်တော်ကိုယ်စားလှယ်တနေရာနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်နှစ်နေရာတို့အတွက်ပြုလုပ်ခဲ့တဲ့ရွေးကောက်ပွဲတွေမှာ SNLD ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က3နေရာစလုံးမှာတည်တည်တာတာအတာစီရနေတယ်လို့ SNLD ပါတီလက်ရှိလွတ်တော်အမတ်တဦးက VOA ကိုအတိအပြုပြောဆိုပါတယ်ကျိုင်းတုံမြို့မဲဆန္ဒနယ်မြေမှာတော့ပြည်ခံပြိုးပါတီကကိုယ်စားလှယ်လောင်းကအတာစီရနေတယ်လို့ဆိုပါတယ်တောင်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်မလာခင်ကိုစားပြုခဲ့တဲ့ကောင်မှုမြို့နယ်မဲဆန္ဒနယ်မှာဝင်ရောက်ရှင်ပြန်ခဲ့တဲ့ NLD ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဦးကျော်ဆွေဝင်းအပါအဝင်ရန်ကုန်တိုင်းဒေသကြီးအတွင်းမှာကျင်းပခဲ့တဲ့မဲဆန္ဒနယ်၅နေရာစလုံးမှာ NLD ပါတီကအနိုင်ရနေကြောင်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမင်းညကရန်ကုန်မြို့ရှေကွန်တိုင်းမှာရှိတဲ့ပါတီဌာနချုပ်မှာကြေညာခဲ့ပါတယ်ချင်းပြည်နယ်ပဲခူးတိုင်းဒေသကြီးနဲ့စကိုင်းတိုင်းဒေသကြီးတို့မှာလည်း NLD ပါတီကအသာစီးရနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်မနေ့ကကျင်းပတဲ့ကြပြရွေးကောက်ပွဲအတွက်အနိုင်ရသူတွေအမည်စင်းတွေကိုမူလကအပီလာတည့်ရက်နေ့ညပိုင်းမှာကြေညာမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားခဲ့ပေမဲ့ညနေတဲ့အထိမဲတွေရေတွက်မှုမပြီးဆုံးသေးတဲ့အတွက်ဒီကနေ့အပီလာနေ့ရက်နေ့မှာကြေညာနိုင်မယ့်အကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကမနေ့ညကအနေပြည်တော်မှာကြေညာခဲ့ပါတယ်
။ယခုအချိန်ထိသက်ဆိုင်ရာတိုင်းဒေသကြီးဤနယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ပွဲများကထံသို့ပေးပို့ရမယ်သွတ်တော်ကိုယ်စားလှယ်လောင်းများရရှိတဲ့ဆန္ဒမဲစရင်ပုံစံစပိုးတွေကိုသက်ဆိုင်ရာမြို့နယ်ကုန်စင်အပေါ်ပိုင်းများကပြုစုနေစေဖြစ်ကြောင်းတင်ရရှိပါသက်ဆိုင်ရာမြို့နယ်ကုန်စင်အပေါ်ပိုင်းများကပုံစံစပိုးများအတည်ပြုပေးဖို့ပြီးမှသာကျွန်တော်တို့ကတရားဝင်တွတ်တော်ကိုယ်စားလှယ်အတည်ကိုပြင်ညာပေးနိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့ယနေ့ည6နာရီမှာကျွန်တော်တို့ကျင်းရမယ်ဆိုတော့ကုသလလောင်းကိုအတီးပြုပြီးတော့ကျင်းရဖို့အခြေအနေမပေးတော့ကျွန်တော်တို့တောင်းတလို့ပါ
ရွေးကောက်ပွဲရလဒ်တွေကိုတော့ဒီကနေ့မနေ့9နာရီမှာကျင်းပမယ်လို့ကော်မရှင်ဥက္ကဋ္ဌဦးလာသိန်းကပြောပါတယ်။ကြပြရွေးကောက်ပွဲတွေကိုတော့ကယားပြည်နယ်ဖရူးဆုမြို့နယ်ချင်းပြည်နယ်ထန်တလန်ရှမ်းပြည်နယ်ညောင်ရွှေမြို့နယ်ကျိုင်းတုံမြို့နယ်ကျေးတီမြို့နယ်မိုင်းရှုမြို့နယ်စကိုင်းတိုင်းဒေသကြီးမုံရွာပဲခူးတိုင်းဒေသကြီးကျောက်တကားမြို့နယ်ရန်ကုန်တိုင်းအတွင်းကမြို့နယ်အတော်များများတို့မှာကျင်းပခဲ့တာဖြစ်ပါတယ်။အခုကျင်းပခဲ့တဲ့ကြပြရွေးကောက်ပွဲအတွက်ပြည်သူ့လွတ်တော်9နေရာအမျိုးသားလွတ်တော်3နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်9နေရာစုစုပေါင်းအမှတ်နေရာ19နေရာတို့အတွက်နိုင်ငံရေးပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်
ဖန်စီခံတာရတဲ့တောင်ကိုရီးယားသမ္မတဟောင်းဘက်ကွန်ဟီကိုထောက်ခံသူထောင်ပေါင်းများစွာဟာစနေနေ့ကဆိုးမျိုးတော်မှာစူဝေးဆန္ဒပြခဲ့ကြပြီးသူမကိုအကျဉ်းထောင်ကပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြသူတွေကြားခက်ရန်ဖြစ်ပွားမှာကိုစိုးရိမ်တဲ့အတွက်ဆန္ဒပြပွဲကိုထင်းသိမ်းဖို့ဆိုးမျိုးတော်ခမ်းမနာမှာရဲအင်အား1000ကျော်ဖြန့်ကျက်ချလာပါတယ်။ဆိုးမျိုးလမ်းမကြီးတွေပေါ်မှာမစ်စ်ဘတ်ကိုထောက်ခံသူတွေရောဆန့်ကျင်သူတွေပါစူဝေးနေကြပြီးလွန်ခဲ့တဲ့လတွေကဆလို့နှစ်ဖက်အင်အားကြားအပြိုင်ဆိုင်ဆန္ဒပြခဲ့ကြတာပါ။မစ်စ်ဘတ်ကိုလက်ပေးလက်ယူအာဂရီလိုက်စားမှုအာဏာအလွဲသုံးစားမှုအစိုးရလျှို့ဝှက်ချက်တွေပေါက်ကြားစေမှုတွေနဲ့ဆွဲချက်တင်ပြီးတောက်ကြနေကဖမ်းဆီးခဲ့တာဖြစ်ပါတယ်။မစ်စ်ဘတ်ကိုသမ္မတရုံးကနေဖယ်ရှားဖို့တောင်ကိုရီးယားဖွဲ့စည်းပုံဆိုင်ရာတရားရုံးကဆုံးဖြတ်ခဲ့ပြီးမတ်လ10ရက်နေ့ကပြုလုပ်ခဲ့တဲ့ဆန္ဒပြပွဲတွင်ရဲနဲ့လူထုကြားရုံးရင်းဆန်ကပ်မှုမှာ3ဦးသေဆုံးခဲ့ပါတယ
်။ဥရောပတိုက်လုံခြုံရေးအတွက်ဗြိတိန်နိုင်ငံရဲ့ပါဝင်မှုဟာချွင်းချွတ်မရှိလိုအပ်ကြောင်းဗြိတိန်နိုင်ငံရဲ့ဝန်ကြီး Boris Johnson ကပြောကြားလိုက်ပါတယ်ဘရစ်ဇစ်လို့ခေါ်တဲ့ဗြိတိန်နိုင်ငံ EU တွေကနေနှုတ်ထွက်ပြီးနောက်ကုန်သွယ်ရေးသဘောတူညီချက်တွေမရှိတော့ရင် EU နဲ့ပူးပေါင်းဆောင်ရွက်မှုတွေရှော့ချမယ်ဆိုပြီးနောက်ကွယ်ကနေချင်းချောက်ပြောဆိုမှုတွေထွက်ပေါ်နေတာဟာမဟုတ်မှန်ကြောင်း Boris Johnson ကပြင်သစ်သတင်းစာတစ်ခုကိုပြောကြားလိုက်ပါတယ် EU ကဗြိတိန်နှုတ်ထွက်ပြီးတဲ့နောက်ကုန်သွယ်ရေးနဲ့တခြားကဏ္ဍတွေအတွက်သဘောတူညီချက်အသစ်တွေရှိမလာဘူးဆိုရင်ရာဇဝတ်မှုနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုအားနည်းလာမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဗုဒ္ဓဟူးနေ့မှာပြောကြားခဲ့ပါတယ
်ကိုလံဘီယာနိုင်ငံအနောက်တောင်ဘက်မိုကိုအာမြို့မှာမြေကြီးသုံးသွယ်ရဲ့ရေရှမ်းမှုကြောင့်တောက်ကြနေညကလူ150တင်ဆုံးပြီးအိုးအိမ်တွေပျက်စီးသွားပါတယ်အီကွေဒေါ်နိုင်ငံနဲ့ဇက်ကရေဘေးတံကြောင့်ပျက်စီးနေတဲ့အဲ့ဒီမြို့ကိုကိုလံဘီယာသမ္မတဟွမ်မန်နျူအယ်ဆန်တိုစ်တွားရောက်ကြည့်ရှုပြီးအရေးပေါ်အခြေအနေကြေညာခဲ့တာပါသမ္မတဆန်တိုစ်ကတည်ဆုံးသူအရေးအတွက်များပြားလာနိုင်ကြောင်းနဲ့ထိခိုက်ဒီကျေသူဘယ်လောက်ထိရှိမယ်ဆိုတာမပြောနိုင်သေးကြောင်းပြောဆိုခဲ့ပါတယ်။ချက်ချင်းဒီအရာရှိတွေကတော့လူ400ဒဏ်ရာရရှိပြီးအနည်းဆုံး220ပျောက်ဆုံးနေတယ်လို့ဆိုပါတယ်။ရပ်ပေါင်းများစွာမိုးရွာသွန်းခဲ့ပြီးဖြစ်ပွားခဲ့တဲ့ဒီသဘာဝဘေးအန္တရာယ်ဆိုကြောင့်အဲ့ဒီဒေသမှာလျှက်စစ်မီးနဲ့တောက်သုံးရေပြက်လက်နေပါတယ
်။တနုနေနေနနက်ခင်းသတင်းစီစဉ်ကိုကိုစော်ဝင်းလိုက်နဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုတော့မောင်းတော့ဒေတာကိုရောက်ရှိနေတဲ့ VOA မြန်မာပိုင်းသတင်းထောက်ရဲ့သတင်းပေးပို့ချက်ကိုတင်ပြမှာပါ။ရခိုင်ပြည်နယ်မောင်းတော့ခရိုင်တွင်းမှာနိုင်ငံသားစီစစ်ခံရမဲ့သူရဲ့အစိမ်းရောင်တပ်တေခံကပ်ပြား MVC ထုတ်ယူလို့တဲ့မွတ်စလင်တချို့မှာအဲ့ဒီကထုတ်ဖို့လုံအဲ့ဒီကက်ကိုထုတ်ဖို့လုပ်မယ်ဆိုရင်အသက်အန္တရာယ်ချိတ်ချောက်ခံရတာတွေရှိနေပြီးတော့မထုတ်ယူရဲတာထုတ်ပြီးတော့လည်းခိုးကြောက်ခိုးဝဲနေရတာတွေရှိနေတယ်လို့ရခိုင်ပြည်နယ်ရဲမှူးသူရဦးစန်းလွင်ကပြောပါတယ်။ကိုရိုင်းသွားရောက်သတင်းယူနေတဲ့မတ်မီခါကနေပြီးတော့အကြောင်းစုံကိုပြောပြမှာပါရှင
်။ဒီစိမ်းရောင်ကက်တက်တေကန်ကပ်ပြားထုတ်ပြီးတဲ့လုပ်ငန်းစဉ်ကိုတော့ရခိုင်ပြည်နယ်တစ်ခုလုံးမှလှုပ်ဆောင်နေတာပါ။ပြီးခဲ့တဲ့နှစ်အတွင်းကရခိုင်ပြည်နယ်မှာရှိတဲ့အစ္စလမ်ဘာသာဝင်အချို့ကို white gel လို့ခေါ်တဲ့ယာယီတက်တေကန်လက်မှတ်တွေထုတ်ပေးခဲ့ပြီပါတယ်။အဲဒီကက်မှာတော့တက်တန်းပါရှိပြီးတက်တန်းကုန်ဆုံးချိန်မှာအဲဒီ white gel ကိုပြန်လည်အနှံကြဖို့အစိုးရကတက်မှတ်ကြေညာခဲ့ရမှာရခိုင်ပြည်နယ်တွင် white gel ကင်ဆောင်သူ6သိန်းကျော်အနက်4သိန်းနီးပါးလောက်သာပြန်လည်အနှံခဲ့တာပါ။ဒီလိုအနှံသူတွေကိုပေးအပ်ခဲ့တဲ့ဖြတ်ပိုင်းတွေကိုအစိမ်းရောင်ကက်တစ်မျိုးထပ်မံထုတ်ပေးပြီးအဲဒီကက်ကင်ဆောင်ထားသူတွေဟာနိုင်ငံသားလျှောက်ထားခွင့်ရရှိကြောင်းအစိုးရကထုတ်ပြန်ခဲ့ပါတယ်။ဒီလိုထုတ်ပြန်ခဲ့ပေမဲ့အစ္စလမ်ဘာသာဝင်လူအများစုကတော့အစိမ်းရောင်ကက်ဟာနေထိုင်ခွင့်ပြုတဲ့လက်မှတ်များသာဖြစ်ပြီးယာယီတက်တေကန်လက်မှတ် white ကက်ထက်အစ်စ်နှိမ့်တယ်လို့ယူဆကာအစိမ်းရောင်ကက်လာမထုတ်သူတွေရှိနေတာပါ။ဒီလိုအချက်တွေပြင်လာထုတ်ရင်အသက်ခံရမယ်ဆိုတဲ့ချိန်ချောက်မှုတွေကြောင့်ကြောက်ရွံ့ပြီးလာမထုတ်တာရှိနေတယ်လို့အခုလိုရခိုင်ပြည်နယ်ရဲမှူးချုပ်သူရဆန်းလွင်ကပြောဆိုလိုက်တာပ
ါတချို့တွေကဒီကတ်ကိုတချို့ကလှို့ဝှက်ပြီးယူကြတယ်ကတ်ကိုလုံမယ်ဆိုရင်တတ်မယ်ဆိုတဲ့အဆင့်တိဖြစ်လို့တချို့တွေကိုရွာမှာကိုမနေရဲပဲနဲ့ရှောင်နေရတဲ့သူတွေရှိတယ်ဒါကဥဆောင်တစုကနေပြီးတော့ချုပ်ခိုင်ထားတာတကယ်လို့လုံကြပါလို့ပြောလိုက်တာနဲ့ခင်ဗျာဒီအမီကတ်ကတိုးပြီးတော့လုံနေကြမှာပဲအခုနိုင်ငံသားကတ်ပန်းရောက်နိုင်ငံသားကတ်ယူလာတော့ခိုးဝှက်ပြီးတော့လက်ခံနေကြတယ်နားလေတဲ့လူတွေကနိုင်ငံသားအခွင့်အရေးရမယ်ဆိုတာသိတယ
်လက်ရှိမောင်းတော့မှာ အစ္စလာမ်ဘာသာဝင်လူဦးရေဟာ၈သိန်းနီးပါးရှိနေပေမဲ့ကတ်ထွက်ယူထားတဲ့လူဦးရေဟာတော့၄000ကျော်သာရှိတယ်လို့မောင်နှောခရိုင်လူဝင်မှုကြီးကြပ်ရေးကလက်ထောက်ညွှန်ကြားရေးမှူးဦးတန်းရွှေကပြောပါရယ
် NBC နဲ့ပတ်သက်လာပြီးစတင်စာရုပ်ခဲ့တဲ့16ရက်5 2015စတင်တဲ့ပထမအစိုးရလက်ထက်ကလည်းအခုအချိန်ကြီးမောင်နှောခရိုင်အနေနဲ့4638ကထုတ်ပြန်ဖြစ်ပါတယ်ဟိုကြေးရွာလိုက်ပါနော်လွယ်လွယ်ကူလုပ်ပြနေအောင်ဆိုပြီးတော့ဒီကြေးရွာအုပ်စုလိုက်ကြေးရွာလိုက်စခန်းအလိုက်ပေါ့နေပြည်အလိုက်ဟုတ်ကွင်းစင်းဆောင်ရွက်မယ်လို့ထုတ်ပြန်လို့ရှိပါတယ်
လက်ရှိဒီအစိမ်းရောင် NVC ကကင်ဆောင်ထားသူတွေရမယ်ခွင့်ရေးတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ရဲမှူးချုပ်သူရဦးစန်းလွင်ကမနောခရိုင်လဝကကိုစားခုလိုရှင်းပြသွားပါတယ
်ဒီလက်ရှိ NVC ကကင်ဆောင်တဲ့သူတွေမောင်တော်မျိုးနယ်အတွင်းမှာလွတ်လပ်စွာသွားလာခွင့်ဒါပြုထားတယ်တကယ်လို့ကျွန်တော်တို့တစ်ဖက်နိုင်ငံနဲ့သွားတဲ့အခါနေချင်းပြန်ကျွန်တော်တို့ခီးသွားလာမယ်ခွင့်ရေးဟိုပတ်ဖို့နဲ့သွားမယ်ဆိုရင်လည်းဒီတော့ကလို့ကင်ဆောင်တဲ့သူတွေနောက်ပြီးတော့ကျွန်တော်တို့ဒီ NVC ကင်ဆောင်တဲ့သူတွေ
ဒီစိမ်းရောင်ကကင်ဆောင်ထားသူတွေဟာနိုင်ငံသားလျှောက်ထားခွင့်ရရှိမှာပါလက်ရှိနိုင်ငံသားလျှောက်ဖို့မှာက1982နိုင်ငံသားဥပဒေနဲ့အညီကန့်ညီမှုရှိမှရှိစစ်ဆေးပြီးမှရရှိမှာဖြစ်ပါတယ်အချို့သောရခိုင်ပြည်နယ်မှာရှိတဲ့အစ္စလမ်ဘာသာဝင်တွေမှာခြေနေအကြောင်းကြောင့်1982ခုနှစ်နိုင်ငံသားဥပဒေလျှောက်ထားဖို့အတွက်တင်ပြရမယ့်တပ်တွေကအထောက်အထားတွေပျောက်ဆုံးသွားတာတွေကြောင့်လျှောက်ထားဖို့အခက်အခဲရှိနေတယ်လို့ထောက်ပြပြောဆိုမှုတွေရှိနေပါတယ်ဒီပေါ်သူရဦးစန်းလွင်က
အဖိုးဖွားဒီတုံ့ောက်ကြိုးကြိုက်ထားတယ်အဖေအမေတုံ့ောက်ကြိုးကြိုက်ထားတယ်ဆိုရင်သားသမီးဒီအခုအမေကတ်ထုတ်ပြီးတာလေသူနိုင်ငံသားမှတ်ဖို့ဒီရှောက်
ဆက်လို့ရ
ဆိုလို့ဒီဒီသူ့အဖိုးဖွားလက်ထက်ကဒီမြေဒီရေမှာနေထိုင်ခဲ့ပါတယ်ဆိုတော့ခိုင်နှုံတဲ့အထောက်အထားရှိရင်ကိုဒါရေးလုတ်တဲ့သူဒီနိုင်ငံသားဒါသူခံစားခွင့်ရှိတယ်ဆိုတဲ့သဘောသို့တော့ကိုယ်တိုင်ရှောက်ထားမှသာလေဒါပြီးလို့ရမယ်သူကိုယ်တိုင်နိုင်ငံသားဖြစ်ခွင့်ရှိမရှိဆိုတာကသတ်သွားပြောသလိုပဲသူရဲ့မိဘဘိုးဘွားဒီပမာတိမာနေထိုင်မှုပေါ်မှာမူတည်ပြီးတော့ပဲဒါခံစားခွင့်ရှိပါ
လက်ရှိ NVC ကဲလို့ခေါ်တဲ့ဒီအစိမ်းရောင်ကမထုတ်သူအများစုကတော့အစိုးရလက်မှတ်ခံတဲ့ရိုဟင်ဂျာဆိုတဲ့အမည်နဲ့နိုင်ငံသားကတ်လုတ်ဖို့တင်ပြထားသူတွေဖြစ်ပါတယ်အစိုးရကဒီကတ်မရှိသူတွေကိုနေကျော်သွားလာခွင့်ယာယီမှုစိန်မှုလုတ်ခွင့်ရှောက်ထားခွင့်အပါအဝင်ငါးဖမ်းခွင့်တွေမပေးပါဘူးဒီကက်ကနေနိုင်ငံသားဖြစ်မှုလုပ်ငန်းကိုဆက်လက်ပါဝင်ဆောင်ရွက်နိုင်တယ်ဆိုတာကအင်မတန်အရေးကြီးတဲ့ရပိုင်권အခွင့်အရေးဖြစ်တယ်လို့အစိုးရကတော့ပြောဆိုထားပါတယ်။ဒီပြင် NVC ကက်ကင်ထားသူတွေကိုတစ်ဖက်နိုင်ငံကိုပြန်ပို့မယ်ဆိုတဲ့သတင်းကလုံးဝမဟုတ်ဘူးလို့လည်းတရားဝင်ထုတ်ပြန်ပြောဆိုထားပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ကျမတို့ VOA မြန်မာပိုင်းကနေ့စဉ်ထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုအားပေးကြဖို့ဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်မှာပါ။အခုတလောအများဆုံးဝေဖန်ခံနေရတဲ့မြန်မာနိုင်ငံကရဲတပ်ဖွဲ့အကြောင်းဥအောင်ခင်ကသုံးသက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရစေ။
NLD ဥပဒေအကြံပေးရှင်းနေဦးကိုနီလှုပ်ကြံတပ်ဖြတ်ခံရတဲ့အမှုကိုကင်ထွယ်ဘူးနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကအမျိုးမျိုးဝေဖန်သုံးသပ်ကြပါတယ်ရဲတပ်ဖွဲ့ရဲ့စွမ်းဆောင်နိုင်ရည်ညံပြင်းမှုကိုအရင်ကလည်းဝေဖန်ခဲ့ပေမဲ့ဦးကိုနီကိစ္စမှာတော့အတိုင်းဝိုင်းမျိုးစုံကရဲတပ်ဖွဲ့ကိုဝိုင်းဝန်းဝေဖန်ရှုံ့ချတာတွေ့ရပါတယ်2008မှာဖြစ်ပွားတဲ့ရန်ကုန်မြို့စိမ့်လက်ကန်သာကျောင်းမြတ်တတိအိမ်ကငါးလောက်ပြန်လူရမှုကိုရဲတပ်ဖွဲ့ဘာမှမလုပ်နိုင်သေးပါဘူးမနစ်ကဖြစ်ပွားတဲ့မင်္ဂလာတုံမြို့နယ်ရဲဝင်သားဟောင်းအိမ်ကလေးလောင်းပြိုင်လူတန်းမှုမှာလဲရဲတပ်ဖွဲ့ဟာဘာမှမပြောနိုင်သေးပါဘူးလူငယ်တဲ့နှစ်ကဖြစ်ပွားတဲ့ရာဇဝဲမှုကြီးတွေထဲမှာလူတန်းမှုအများဆုံးဖြစ်ပြီး1300ကျော်ရှိတယ်လို့ပြည်ထောင်စုဌာနဒုဝန်ကြီးကပြည်သူ့လွှတ်တော်မှာဖေကြားပါတယ်ရာဇဝဲမှုတွေတိုးပါလာပေမဲ့ရဲတပ်ဖွဲ့ရဲ့စွမ်းရည်ကတော့ကျဆင်းနေပါတယ် အင်းဝအချုပ်ဆိုင်မှာအင်းကူမိကလေးနှစ်ဦး၅နှစ်လောက်ညင်းပါနှိပ်စက်ခံရတဲ့အမှုမှာရဲစခန်းကအရေးယူဆောင်ရွက်တာမျိုးမလုပ်နိုင်တာဟာလစ်လူရှိမှုဖြစ်ပါတယ်ရဲတပ်ဖွဲ့ဝင်တွေရဲ့လူနေမှုဘဝဟာအလွန်အမင်းဆင်းရဲလွန်းလာကြောင်းတာဝန်ထောက်ဆောင်တဲ့နေရာမှာစိတ်မပါကြတာလို့မြင်ကြပါတယ်
အဒီကယုံနေဖြစ်ပြီဆိုရင်ရဲတပ်ဖွဲ့မှာလက်နက်အင်အားလူအင်အားတက်ကြွမှုစတာတွေလုံလုံလောက်လောက်မရှိတဲ့အတွက်ပဋိပက္ခဟာပူပြီးကြီးထွားလာတယ်လို့ဆိုပါတယ်စစ်တပ်ကိုခင့်မိအောင်လုပ်နေချိန်မှာရဲတပ်ဖွဲ့ဟာခင့်နှောက်ကြတယ်လို့ဖြစ်နေပါတယ်ရဲတပ်ဖွဲ့ဟာရှိရမယ့်အင်အားရဲ့48ရာခိုင်နှုန်းကိုသာခံထားနိုင်သေးတယ်လို့ပြည်ထရေးဒုဝန်ကြီးကဆိုပါတယ်နိုင်ငံတကာစံနှုန်းအရလူဦးရေ400မှာရဲသားတဦးရှိရမှာဖြစ်ပေမဲ့ရန်ကုန်တိုင်းမှာဆိုရင်လူဦးရေ1200မှာရဲသားတစ်ယောက်သာရှိပါတယ်။ဒါတောင်ရန်ကုန်မှာရှိတဲ့အင်အားရဲ့80ရာခိုင်နှုန်းကိုခံထားတာလို့ဆိုပါတယ်။စကိုင်းတိုင်းမှာတော့လူဦးရေ1500မှာရဲသားတစ်ယောက်။မန္တလေးတိုင်းမှာဆိုရင်လူဦးရေ1300မှာရဲသားတစ်ယောက်သာရှိကြောင်းသိရပါတယ်
။စစ်တပ်လက်အောက်ရဲတပ်ဖွဲ့ရောက်သွားပြီးစစ်ဗိုလ်တွေဥဆောင်ချိန်မှာအမိတ်နာခံတဲ့အဖွဲ့အစည်းဖြစ်သွားတဲ့အတွက်ပြည်သူကိုကာကွယ်စောင့်ရှောက်ဖို့ဆိုတဲ့ရည်ရွယ်ချက်ပျောက်ဆုံးသွားပုံရပါတယ်။ဝမ်ပေါင်တရုတ်ကုမ္ပဏီကိုစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီတို့ဖက်ဆက်လုပ်ထားတဲ့လေဗရောင်းတောင်လူမှုဆန္ဒပြပွဲနှိမ်နင်းတဲ့ဖြစ်ရာရဲတပ်ဖွဲ့ကိုနာမည်ပြစ်စီပါတယ်။ဂျင်းနီစီမံကိန်းကို2010ကတည်းကဒေသခံတွေဆန္ဒပြကန့်ကွက်ခဲ့တာမို့အဲ့ဒီကတည်းကအကြမ်းဖက်ဖြိုခွင်းတာတွေရှိခဲ့ပါတယ်။2012မှာဆန္ဒပြတော့ပါဝင်တဲ့တံခါးတွေမိလောင်ဘုံတံခံရရပြီး2015မှာပြစ်ကတ်နေနေမှုကြောင့်လေသူမာကြီးဒေါ်ခင်ဝင်းတည်ဆုံးသွားပါတယ်ဆန္ဒပြပွဲကိုနေနေပြီးဝမ်ပေါင်တရုတ်ကုမ္ပဏီကိုရဲတပ်ဖွဲ့ကကာကွယ်စောင့်ရှောက်တယ်လို့ဒေသခံတွေကမြင်ကြပါတယ
်ကိုလိုနီခေတ်19ရာစုမှာရဲတပ်ဖွဲ့ကိုတည်ထောင်ခဲ့တာပါအင်္ဂလိပ်လို police လို့ခေါ်တာမို့ပလိတ်လို့မြန်မာကခေါ်ပါတယ်လစာမလုံမလောက်နဲ့အမှုထမ်းရတဲ့မြန်မာပြည်သားပလိတ်ဟာလဆားတဲ့နေရာမှာနာမည်ကြည်ပါတယ်အဂတိလိုက်စားသူကိုအလုတ်ဖြုတ်ပြီးတန်ရှင်းတဲ့ပလိတ်ဖြစ်လာအောင်ကိုလိုနီခေတ်ကစူးစမ်းပေမဲ့မအောင်မြင်ခဲ့ပါဘူးမှုကင်းတွေများလာလို့ဖြုတ်ပစ်ထားတဲ့ပလိတ်ကိုပြန်ခန့်ရတဲ့အဖြစ်ရောက်သွားပါတယ်ပလိတ်မနိုင်တဲ့အလုတ်ကိုစစ်တပ်ကဝင်လောက်ရတဲ့အကျင့်ဟာကိုလိုနီခေတ်ကလေးကစလာခဲ့တာဖြစ်ပါတယ်ကိုလိုနီခေတ်မှာပလိတ်စစ်ပလိတ်နဲ့စစ်တပ်ဆိုတဲ့နှိမ်နင်းရေးအဖွဲ့၃ဖွဲ့ရှိပါတယ်ပလိတ်အဖွဲ့မှာလက်နက်ကင်သူရှိသလိုလက်နက်မကင်သူတွေလည်းရှိပါတယ်။နိုင်ငံရေးလှုပ်ရှားမှုနဲ့မှုကင်းတွေကိုနှိမ်နင်းဖို့အတွက်ရည်ရွယ်ပြီးတီထောင်ထားတဲ့အဖွဲ့တွေဖြစ်ပါတယ်
။ပလိတ်ကိုရဲတပ်ဖွဲ့လိုအမည်ပြောင်းလိုက်ပြီးမှပလိတ်အကျင့်ကပျောက်သွားတာမဟုတ်ပါဘူး။ဒါကြောင့်ရဲတပ်ဖွဲ့ရဲ့အဓိကလိုအပ်ချက်ဟာရဲသားတွေစိတ်နေစိတ်ထားပြောင်းလဲရေးဖြစ်တယ်လို့အငိမ့်စားရဲမှုချုပ်ဦးဝင်းခေါင်က52နှစ်မြောက်ရဲတပ်ဖွဲ့နေ့မှာမနစ်ကပြောသွားပါတယ်။ရုပ်ဝတ္ထုပစ္စည်းတွေဘလောက်ပေးပေးဒီမိုကရေစီစံနှုန်းနဲ့ညီအောင်ဥပဒေတွေဘလောက်ပဲပြင်ပြင်ရဲဖွဲ့ဝင်တွေရဲ့စိတ်ဓာတ်အခြေခံမပြောင်းလဲရင်တိုးတက်မှုရှိမှာမဟုတ်ဘူးလို့ဆိုပါတယ်ရဲဖွဲ့အတွက်အရေးအကြီးဆုံးနဲ့အခက်အခဲဆုံးအစီအတားဟာစိတ်ဓာတ်ပြောင်းလဲရေးဖြစ်ပါတယ်တဲ့ရဲတပ်ဖွဲ့အင်အားကိုလာမဲ့3နှစ်အတွင်းသသိန်းခွဲအထိတိုးချဲ့ဖို့ရည်ရွယ်တာမို့အလုံများမှာသိကြပါတယ်ဒါပေမဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းလုပ်ကိုင်တဲ့အစဉ်အလာလည်းကြီးမားပါတယ်စစ်တပ်ကခံထားတဲ့ပြည်ရေးဝန်ကြီးလက်အောက်မှာရဲတပ်ဖွဲ့ရှိနေတာဟာလေ NLD အယတအစိုးရရဲ့ပြုပြင်လုပ်ငန်းတွေကိုအဟန့်တားဖြစ်စေပါတယ်ရဲတပ်ဖွဲ့ဟာတရားဥပဒေစိုးမိုးရေးကိုအဓိကထားတဲ့အဖွဲ့အစည်းဖြစ်ပါတယ်စစ်တပ်လိုအမိတ်နာခံတဲ့အဖွဲ့အစည်းမဟုတ်ပါဘူးဒါကြောင့်စစ်တပ်အောက်မှာရဲတပ်ဖွဲ့ရောက်နေတာဟာတစ္ဆာသမားတိတတိဆိုတဲ့ရဲဆောင်ဘုတ်ကိုပြည့်ရည်ပြုလို့ဖြစ်နေပါတယ်ခင်ဗျာ
တနင်္ဂနွေနေ့နဲ့ခင်ဗီအိုမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သရရှင်တွေစောင့်မျှော်နေတဲ့အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်လာပါပြီ။ဒေါ်လှလှတန်းကတင်ဆက်မှာပါရှင
်။ဒီသတင်းပါ English American Style Ganda မှာရင်ကြောင်လို့ဒီပြရတဲ့ line ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း out of line
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက out out of off out of ကအပြင်ဘက်ထွက်နေတာရောက်နေတာ line line ကရင်ကြောင်ဆိုတော့စုစုခုရဲ့ဓာတ်ရိုက်ဒီပဲကတော့ရင်ကြောင်အပြင်ဘက်ကိုထွက်နေတာရောက်နေတာဖြစ်ပါတယ် ီတုံးကစစ်တပ်ကလာတာဖြစ်ပြီးစစ်သားတွေတန်းစီပြီးစည်ရေးလိကျင်မဲ့ခြိတဲ့ကြမဲ့ဆိုရင်လိုင်းပြင်ဘက်ကိုရောက်နေတဲ့စစ်သားဟာစီမင်းရလက်ခံနိုင်စရာမရှိတာဖြစ်ပါတယ် ADM ဆိုတဲ့ device ဒီဘက်ကလည်းဒီတိုင်းပါပဲလူကျင်ဝတ်တိတ်ခါနဲ့ဖြစ်စီတက်ဆိုင်ရာစီမင်းတွေနဲ့ဖြစ်စီလက်ခံနိုင်စရာမရှိတဲ့အခြေအနေကိုဒီအတုံးနဲ့ညွှန်းပြောတာဖြစ်ပါတယ်ဒါကြောင့်နေစဉ်ဘဝမှာတူဦးကလှုပ်လိုက်ပြောလိုက်တာဟာစောကားရရောက်တဲ့လက်ခံနိုင်စရာမရှိဘူးယင်တိရရောက်တဲ့ဆိုရင် out of line ဖြစ်နေတယ်ဆိုပြီးတော့ဒီ ADM ကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီနည်းကျွန်တော်တို့မြန်မာမှာလွန်ရာကြတယ်လို့ပြောတာနဲ့တူတယ်လို့ဆိုရမှာပါဒီအတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mike I think what you said to Jane is out of line you should say sorry to her
Mikey mean Jane ကိုပြောလိုက်တာလွန်ရာကြတယ်လို့ထင်နေဒါကြောင့် mean သူ့ကိုပြန်တောင်းပန်တင်တယ်လို့ထိပေရပါတယ် George Cooper ရဲ့ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ MikeI think what you said to Jane is out of line. You should say sorry to her.
Ku sele tin pya pi ma ga ro.
Put your neck on the line.
Phit par de. Sa lung paw ga put put ga tha ra. Why o you are yo ga tin ye. Neck neck ga le bin. O n on ga a paw ma. Thi the l i n e the line ga myin chang su ro. Zaku thun ye dai ye de be ga.မြင်းချောင်းပေါ်မှာကိုယ့်ရဲ့လေပင်ကိုထားတာပေါ့ ADM ဆိုရက်သူပိုက်ဒီဘေကတော့ကျမတို့မြန်မာမှာကိုယ့်လေပင်ကိုစင်းခံတဲ့ဆိုရက်ဆူယိုးနဲ့စင်တူတယ်လို့ဆိုရမှာပါတခုခုအတွက်ကိုယ့်သိခါကိုယ့်အသက်ကိုယ့်ပစ္စည်းစသဖြင့်ညနာဆုံးရှုံးနဲ့အန်ဒီရရှိတဲ့ကြားကစွန်စားပြီးလှုပ်လိုက်တာဖြစ်ပါတယ်တနည်းတော့အာမခံတဲ့အတွက်တာဝန်ကြီးလာတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Joe put his neck on the line when he asked his boss to hire his friend Tom. Now, he's regretting it.
Joe ga tu tinge chin Tom go alauk khan mo tu sia thama go tu ga amakhan ta win yu bi mitta yak khan ke de. Khu ro tu naung da ya lo ma song phit ni bi lo deibe ya ba de. George go pi de u ma go naw ta khaw lila chi cha ya aw ma.
Joe put his neck on the line when he asked his boss to hire his friend Tom. Now, he's regretting it.
Cool, now so tin pya pi ma ga ro.
Line one's pockets.
Phit par de, sa lung paw ga L I N E line ga di niya ma kriya verb phit tong tha pi si tan tha ra go so lo par de. O N E apostrophe S one's ga tu tiao ye.P-O-C-K-E-T-S, pockets ga, engi da mam ho, paong bie e dwi su ro, skwait khun ye, da yai dewe ga ro, lut u diao ha, ko e te gu si ta ra bo. Di niya ma, ko e te gu piang si yin, ngwe ne, si le si da mu, di itong ye idiom dewe ga le, loba ji bi, matiare ni ne, ko e taong ne, ko ngwe phi da gu su lu da phi pare. Thu thbi ngwe ya bo, lwe zong ni ga ro, la sa re ni be phi pare.ကျမတို့မြန်မာမှာတော့လက်ဖက်ဘူးတောင်းတာကအစဒါတယ်မကငွေကိုရအောင်လုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Corrupt officials are well known for lining their pockets
အဂတိလိုက်စားတဲ့အရာရှိတွေကသူတို့အိတ်ထောင်တဲ့သူတို့ငွေဖြည့်ကြတယ်လို့နာမည်ကြီးနေကြတယ်လို့အဓိပ္ပာယ်ရပါတယ် George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
Corrupt officials are well known for lining their pockets.
ဒီတင်ပါ line ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
out of line, put one's neck on the line, line one's pockets.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
မကြခင်မှာတော့အစိုးရတနှစ်ပြည့်ဒေါအောင်ဆန်းစုကြည်မေကွန်းပြောကြားခဲ့တဲ့အပေါ်မှာဓာတ်ရိုက်ဆွေးနွေးကံကိုထုတ်လွှင့်မှာမို့ VOA မြန်မာပိုင်းအစီအစဉ်ဒီကိုဆက်လက်နားဆင်ကြပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်ဒီကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်လိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းနာရီဝက်မှာထုတ်လွှင့်မဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာတော့
တို့ဆိုးရတက်လာတဲ့အချိန်မှာအပြောင်းလဲတို့ဒီရွေးကောက်ပွဲမတိုင်ခင်ကြည့်ပေးခဲ့တဲ့အပြောင်းလဲ change ဆိုတဲ့ဥစ္စာကိုလုံးလိုက်လုံးနိုင်ခဲ့ပြီအဲ့စနစ်အပြောင်း
ဒါကတော့ NLD အစိုးရတစ်နှစ်ပြည့်ဒေါက်ဆန်းစုကြည်မေကွန်းပြောကြားတဲ့အပေါ်မှာဓာတ်ရိုက်ဆွေးနွေးခန်းထုတ်လွှင့်တဲ့အခါသရရှင်ဤအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်နားဆင်ရဖို့ရှိပါတယ်ရှင်အခုတော့ကျမတို့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်မှာပါအမေရိကန်နိုင်ငံရဲ့ကုန်သွယ်ရေးလုံငွေပြမှုဒေါ်လာဘီလီယံ900ရှိနေတာကိုရှော့ချနိုင်ရေးအတွက်ကုန်သွယ်ရေးဒန်းတူရှင်ပြိုင်ခွင့်အရေးရရှိအောင်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အမိန့်ကြေညာချက်နှစ်ခုထုတ်ပြန်ပြီးအချိန်မြင့်လှုပ်ဆောင်လိုက်ပါတယ်။သမ္မတထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့ရှေ့သတင်းပတ်အတွင်းတွေ့ဆုံတဲ့အခါမှာကုန်သွယ်ရေးမညီမျှမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုလည်းဆွေးနွေးသွားကြဖို့ရှိတယ်လို့သုံးသပ်နေကြပါတယ်။ဒီအကြောင်းကို VOA သတင်းတောက် Mail Asika ပေးပို့ထားတာကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင်။
သမ္မတဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲမဲ့ဆွယ်စည်းရုံးစဉ်ကပေးခဲ့တဲ့ကတိတွေကိုအကောင့်ထဲပေါ်တဲ့အနေနဲ့မမျှတတဲ့ကုန်သွယ်မှုတွေကိုထိရောက်စွာနိုင်နေနိုင်အောင်တောက်ကြံတွေကသမ္မတအမိန့်ကြေညာချက်နှစ်ခုကိုထုတ်ပြန်လိုက်ပါတယ်ပထမအမိန့်ကြေညာချက်ကတော့ကုန်သွယ်ရေးအလွဲသုံးစားလှုပ်ဆောင်မှုတွေဘာတွေလဲဆိုတာကိုခွဲခြားဖော်ထုတ်ပေးရေးတောင်းဆိုထားတာဖြစ်ပါတယ်ဒုတိယအမိန့်ကြေညာချက်ကတော့အစိုးရတွေရဲ့ထောက်ပံ့ငွေနဲ့ထုတ်လုပ်ထားတဲ့ကုန်ပစ္စည်းတွေကိုဈေးနှုန်းချိုသာစွာနဲ့အမေရိကန်နိုင်ငံထဲလာရောက်ရောင်းချနေကြသူတွေထံကနေပြစ်ဒဏ်ကြေးကောက်ခံမဲ့အစီအစဉ်ဖြစ်ပါတယ
် The field has not been a level field. Jobs have been leaving our country going to China and Mexico.
ကုန်သွယ်ရေးမှာမမျှတမှုတွေဖြစ်နေတဲ့အကြောင်းအလုတ်အကိုင်းတွေကလည်းတိုင်းပြည်တွေကနေတရုတ်မက္ကဆီကိုနဲ့တခြားနိုင်ငံတွေကိုရွှေ့ပြောင်းကုန်ကြတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောသွားတာဖြစ်ပါတယ်တရုတ်နိုင်ငံနဲ့ကုန်သွယ်ရေးလုံငွေပြမှုဒေါ်လာ350ဘီလီယံရှိနေတဲ့အတွက်သမ္မတအမိန့်ကြေညာချက်ထုတ်ပြန်တဲ့ကိစ္စဟာရှေ့သတင်းပတ်အတွင်းဖလော်ရီဒါပြည်နယ်မှာတရုတ်သမ္မတရှီကျင်းပင်နဲ့သမ္မတထရမ့်တို့တွေ့ဆုံကြတဲ့အခါဒီကိစ္စဟာမဖြစ်မနေဆွေးနွေးကြမယ့်အကြောင်းအရာဖြစ်ပါတယ်။ဒါပေမဲ့ကုန်သွယ်ရေးမညီမျှမှုတွေကိုအာရုံစိုက်လှုပ်ဆောင်နေတဲ့အတွက်တခြားကြီးမားတဲ့ကိစ္စရပ်တွေကိုလက်လွတ်ဆုံးရှုံးသွားစေနိုင်တယ်လို့ Brookings Institute ကနိုင်ငံတကာစီးပွားရေးပညာရှင်ဒန်နီဘေးဟားကပြောပါတယ်
This actually just means that American consumers and American firms are benefiting by being able to buy
အလိုကွန်သွေးရေးမညီမျှမှုတွေဖြစ်ပေါ်နေတယ်ဆိုတာကတရုတ်နိုင်ငံကဇင်းနှုန်းတက်တာတဲ့ကုန်ပစ္စည်းတွေကိုဝယ်ယူခြင်းအဖြစ်အမေရိကန်နိုင်ငံအပါအဝင်အခြားနိုင်ငံတွေကကုန်ပစ္စည်းတွေဝယ်ယူရတာထက်အမေရိကန်စားသုံးသူတွေနဲ့အမေရိကန်ကုမ္ပဏီတွေအတွက်ပိုပြီးအကျိုးအမြတ်ရှိစေပါတယ
်အဲ့လိုဇင်းနှုန်းချိုသာတဲ့ကုန်ကြမ်းပစ္စည်းတွေရနိုင်တဲ့အတွက်လဲအမေရိကန်စက်ရုံတွေအတွက်ပြန်ဆိုင်မှုအားပိုကောင်းစေတယ်လို့ဘီဟာကပြောပါတယ်ကုန်သွေးရေးမညီမျှမှုအတွက်ပြင်းထန်တဲ့ပြောဆိုမှုတွေကနေအမေရိကန်တွေအတွက်ကုန်ပစ္စည်းထုတ်လုပ်မှုတိုးမြင့်နိုင်တာမှန်ပေမဲ့လည်းတစ်ဖက်မှာအမေရိကန်စက်မှုလုပ်ငန်းတွေနဲ့တခြားနိုင်ငံတွေအကြားကုန်သွယ်ရေးစစ်ပွဲတွေဖြစ်လာတဲ့အဘက်ကိုဥတီသွားစေနိုင်တယ်လို့အမေရိကန်အမျိုးသားစီးပွားရေးအဖွဲ့ NABE ကတာဝန်ရှိသူ Ken Simonson ကပြောပါတယ်
It could come at a very high price in terms of retaliatory action by other countries and loss of exports by
တခြားနိုင်ငံတွေကလက်တွန့်ပြန်လှုပ်ဆောင်မှုတွေစီလာနိုင်တဲ့အတွက်အမေရိကန်ကလေယာထွက်ပုဂံတွေစားသောက်ကုန်တွေတခြားပြည်ပပုဂံပစ္စည်းတွေစိတ်ကန်းတွေကုန်ပစ္စည်းတွေသေယူပို့ဆောင်ပေးနေတဲ့ပို့ဆောင်ရေးကုမ္ပဏီတွေနောက်ဆုံးစိတ်ကန်းလုပ်ငန်းတွေအထိထိခိုက်လာနိုင်တဲ့အတွက်အမေရိကန်နိုင်ငံအဖို့ကြီးမားတဲ့ဆုံးရှုံးမှုတွေဖြစ်လာနိုင်ပါတယ်။အခုပြောခဲ့တဲ့လုပ်ငန်းတွေအလုံးအစင်ရော့ကျသွားနိုင်ပါတယ်
။ညီမျှမှုမရှိတဲ့ကုန်သွယ်ရေးသဘောတူညီမှုတွေကြောင့်အမေရိကန်အလုပ်သမားတွေနစ်နာဆုံးရှုံးနေရတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါပေမဲ့1990နဲ့2000ခုနှစ်အကြား ဆုံးရှုံးသွားခဲ့ရတဲ့အလုတ်ကိုင်းတွေဟာစက်တင်နဲ့အစာထိုးလှုပ်ဆောင်လာတဲ့အတွက်ဖြစ်တယ်လို့အမျိုးသားစီးပွားရေးသုတေသနဌာနအဖွဲ့ကထုတ်ပြန်တဲ့စစ်တမ်းအသစ်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုင်းပြောပြသွားတာပါ။အခုတော့ကိုအောင်နေဦးစီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လင်းပါပါရှင
်။ဆောရရှင်များခင်ဗျာ။မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်တန်းတစ်နှစ်အတွင်းမှာနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညီညွတ်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးနိုင်ငံတော်ခြေပြမင်ကွန်းမှာတိုင်းပြည်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားသွားပါတယ်ပြည်သူနဲ့အတူဆိုတဲ့ဆောင်ပုဒ်အသစ်နဲ့လည်းရှေ့ဆက်သွားဖို့ပြောကြားသွားတဲ့ဒီဒေါက်တာဆန်းစုကြည်ရဲ့မင်ကွန်းပေါ်မှာသဘောထားအမြင်တွေကိုကျွန်တော်တို့လက်လန်းမိသလောက်ဆွေးနွေးသွားဖို့စီစဉ်ထားပါတယ်အခုတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရောက်ရှိနေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်အောင်တူဖြစ်တဲ့ဦးရထုံးသဘောထားကိုရေဝီရသဘောထားကိုကျွန်တော်အရင်နားထောင်ကြပါတယ်ဒေါ်အောင်ဆန်းစုကြည်ကတော့ဒီလူလူကမျောလင်းသလောက်အပြောင်းလဲတွေမဖြစ်တာကိုအတိအမှတ်ပြုပြောသွားပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲတိုးတက်တဲ့အပိုင်းတွေရှိရဲအစိုးရကလုံနိုင်စွမ်းရှိသလောက်လုပ်နေရဆိုပြီးတော့လည်းပြောသွားပါတယ်ဆိုတော့ဒီအစိုးရတနစ်တာလုပ်ခဲ့တာတွေကဒီမိန်ကုံးမှာထင်ရခဲ့လားဦးရထုံးရဲ့သဘောထားဆွေးနွေးပြပါခင်ဗျအ
ဲဒီမိန်ကုံးမှာတော့ဒေါ်အောင်ဆန်းစုကြည်ကဒီအရေးကြီးတဲ့ကိစ္စအပိုင်း၃ပိုင်းခွဲပြီးတော့သူပြောသွားတာပေါ့လေအဲ့လိုပြောသွားတဲ့အခါမှာတစ်ခုလုံးခြုံပြီးတော့ပြောမယ်ဆိုရင်တော့ဒီအပိုင်း၃ပိုင်းဟာဒီရှင်းရှင်းလင်းလင်းနဲ့အဲတူတူတူထိထိရောက်ရောက်ပြောကျင်တဲ့အပိုင်းကိုဒီပုံပေါ်အောင်မပြောနိုင်နဲ့ရောထွေးပြီးတော့ဟိုခေါင်းစဉ်တစ်ခုတက်ပြီးပြောနေတဲ့အချိန်မှာတခြားကိစ္စတွေဝင်ပြီးတော့ရောပြောမိတာအဲတခုနဲ့တခုနဲ့ကဒီပိုင်ပိုင်ခြားခြားမရှိတာအဲအဲ့ဒါလို့ဒီတွေ့ရတယ်ပေါ့နော်အဲ့တော့သူကအဓိကပြောချင်တာကတော့သူတို့အစိုးရတက်လာတဲ့အချိန်မှာအပြောင်းလဲသူတို့ဒီရွေးကောက်ပွဲမတိုင်ခင်ဂရီပေးခဲ့တဲ့အပြောင်းလဲ change ဆိုတဲ့ဥစ္စာကိုလုပ်လိုက်လုပ်နိုင်ခဲ့ပြီအဲ့စနစ်အပြောင်းလဲကတော့သူတို့အစိုးရအဖွဲ့ရဲ့တာဝန်ဖြစ်တယ်ပြည်သူလူထုတွေဘက်ကအပြောင်းလဲကတော့ပြည်သူလူထုတွေကိုယ်တိုင်လည်းပြီးမှာပဲဆိုပြီးတော့နိုင်ငံရေးအပိုင်းကိုသူပြောသွားတယ်။နောက်ဒုတိယအပိုင်းကတော့မျိုးသားရင်ကြားစေရေးနဲ့နိုင်ငံရေးကိစ္စအဲ့ဒီမှာလည်းအခက်အခဲတွေရှိတယ်ဆိုတဲ့အကြောင်းကိုပြောရင်းနဲ့ဒီကျွန်တော်တို့ဟိုဒီဟွာပေါ့နော်ဒီအစိုးရအဖွဲ့ဝင်တွေကိုနိုင်ကောကျွန်တော်တို့နိုင်ငံရေးဆွေးနွေးတဲ့အဖွဲ့တွေရဲ့အဲစိတ်ထဲမှာပါအခရီးတရားကျင်းဖို့ဆိုတာကိုသူကပြောသွားတယ်ဒီမှာကျွန်တော်တို့ဒီဆွေးနွေးကြိုးစားပေမဲ့လေเนาะလို့တလောက်တော့ပိတ်ချစ်ရအောင်ကြီးတော့မအောင်မြင်သေးဘူးဆိုတဲ့ဥစ္စာကိုသူဝင်ခံသွားတယ
်ဟုတ်ကဲ့
နောက်ဆုံးတစ်ချက်ကတော့ပြည်သူလူထုပေါ်မေတ္တာထားရေးဆိုတာပြောရင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုဟိုအခုမှကျွန်တော်တို့ဒီအလုံးဆိုင်တွေဖွံ့ဖြိုးတိုးတက်လာဖို့အတွက်အဲလမ်းမဆက်သွယ်ရေးတွေလက်စစ်မှုရရှိရေးတွေအတွက်စပြီးတော့လုပ်ပါမယ်ဆိုတဲ့ဥစ္စာကိုဝင်ခံသွားတာပေါ့เนาะအဲလိုကျွန်တော်တို့ဒီတုံ့တက်လို့ရပါ
โอเคကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာရင်းနဲ့ပေးပို့တော့နောက်ဒီ Facebook ပေါ်ကနေကျွန်တော်တို့လှမ်းပြီးတော့ရေးဟိုမှတ်ချက်တွေပေးထားတယ်တချို့ရှိပါတယ်ဒီထဲမှာ Facebook ပေါ်ကမှတ်ချက်ဟိုတစ်ခုနှစ်ခုအရင်ဆုံးကျွန်တော်ဒီနေရာမှာဖော်ပြခြင်းပါတယ်တစ်ခုကတော့ထထကြည်ဆိုတဲ့အကောင့်ထဲမှာသူကတော့အမေပြောသွားတာတွေကမြန်မာပြည်သူတွေအတွက်အားရနေပါပဲတကယ်စေနာမြစ်တာတွေနဲ့လှုပ်ဆောင်နေတယ်ဆိုတာအကျွမ်းမဲ့ယုံကြည်ရဲ့အခက်ခဲဆိုတော့ဘာလို့လို့ရှိနေမှာပဲဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ကျော်စန်းဝင်းဆိုတဲ့အကောင့်ပါရှင်မှာသူကတော့အရင်ဆောင်ဘုတ်ကပြောင်းလဲချိန်တက်ပြီလို့မဲဆွဲစီယုံခဲ့တာမြန်မာပြည်ပြောင်းလဲဖို့ရည်ရွယ်ချက်နဲ့ပြီးခဲ့တာပါတဲ့ဘဝထက်ကနေရုံထွက်နေရတဲ့အစိုးရတည်းဟာတနစ်ဆိုတဲ့အချိန်နဲ့ပြည်သူတွေရဲ့ဆန္ဒတွေအားလုံးကိုဘယ်နည်းနဲ့မှလုံမပေးနိုင်ပါဘူးတဲ့တိုင်းသားစစ်ပွဲကတမျိုးရခိုင်ကိစ္စကတပုံဒီပြဿနာတွေကိုပြည်သူတွေနဲ့အတူရင်ဆိုင်ဖြေရှင်းသွားရင်ပြည်လည်နိုင်ပါလိမ့်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပြည်သူတွေနဲ့အတူလို့ပြောသွားတာလို့ထင်ပါတယ်ဆိုပြီးသူသဘောထားကိုရေးပါတယ်ဒါတွေကတော့ Facebook ပေါ်ကကျွန်တော်တို့ပေးထားတဲ့မှတ်ချက်တချို့ပါဆိုတော့ဒီနိုင်ငံတကာသတင်းမီဒီယာတွေမှာတော့ဒီအစိုးရစီလက်ထက်မှာအပြောင်းလဲတွေနှေးနေတယ်ဆိုတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရဲ့မင်းကွန်းထဲမှာအတိအမှတ်ပြုလက်ခံပြောဆိုရဲဆိုပြီးတော့သတင်းတွေဖြစ်နေဖော်ပြတာကိုတွေ့ပါတယ်ဆိုတော့ဒီနေ့မှကျွန်တော်ဟိုသတင်းစာဆရာဦးမြင့်ကျော်ကိုမေးချင်ပါတယ်ဆိုတော့ရေဝီအားဖြင့်မြန်မာသတင်းမီဒီယာတွေနဲ့လူလူချားမှာရောမင်းကွန်းပေါ်မှာရေဝီအားဖြင့်ဘယ်လိုသဘောထားမျိုးတွေရှိတာတွေ့ရလဲ
ဟုတ်ကဲ့ဟိုလူလူကတော့ဟိုနိုင်ငံရေးသမားတွေကိုမပြောဘူးပေါ့နော်တာမန်လူလူကတော့ဒီမင်းကွန်းရဲ့ဟိုဒေါ်ဆန်းစုကြည်ရဲ့ရိုးရိုးသားသားပြောဆိုမှုပေါ့လေသူ့ရဲ့စကားလုံးတွေကဟိုပွင့်ပွင့်လင်းလင်းရိုးရိုးသားသားပြောဆိုမှုအဲ့ဒါတွေကိုသူတို့ခံစားရပြီးတော့ဟိုသဘောကျကြတဲ့ဟာမျိုးတော့ဟိုကြားရတော့ပေါ့နော်အများစုကတော့သဘောကျကြကြားတယ်ဟိုဒါပေမဲ့နည်းနည်းလေးဟိုဒီထက်ပိုပြီးတော့ဟ ဟိုတီတီပပဘလူမျိုးစီးပွားရေးကိုလုပ်မယ်လို့ဘလူမျိုးအပြောင်းလဲကိုလုပ်မယ်လို့အဲ့ဒါမျိုးကိုနားထောင်ဖို့ညှော်လင့်ထားတဲ့တချို့တော့သူတွေအနေနဲ့တော့ဒီမိကွန်ကဟိုညှော်လင့်ထားတဲ့လောက်သေးစိတ်ဟိုပြောဆိုတာမျိုးမရှိဘူးလို့အဲ့လိုမျိုးခံစားရတာလည်းရှိတယ်။နောက်ခုကတော့လွတ်တော်နဲ့အစိုးရအဖွဲ့ရဲ့ဟိုကိုယ်ကိုယ်ပြားပြားမရှိဘူးပေါ့နော်လွတ်တော်အပေါ်မှာဒီပါတီရဲ့ဩဇာလွှမ်းမိုးမှုတော့အဲ့လိုကိစ္စမျိုးတွေကိုလည်းဟိုပြောဆိုသွားတာမရှိရရဲ့နောက်ကတရားဥပဒေစိုးမိုးမှုအခုချိန်ထိသိပြီးတော့ထူးထူးခြားခြားမရှိသေးတဲ့ဟာမျိုးအဲ့ချင်းတွေမျိုးတွေမပြောသွားတာရဲ့အဲ့ဒါမျိုးကိုတော့ဟိုကြားကျင်ရတယ်ဒီဟာမျိုးအခြေအနေနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျိုးမှတ်ချက်ပေးမလဲဆိုတော့အဲ့ဒါမျိုးတော့မကြားရပေါ့နော်အဲ့အပိုင်းတွေကတော့ဟုတ်ကျွန်တော်တို့အနေနဲ့လည်းနားထောင်ကြတဲ့အပိုင်းတွေပေါ့နော
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုတရားလေးလဲဆွေးနွေးပွဲကိုပါဝင်မှုဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်ဒီထဲကတော့ဒီဒေါက်တာတန်းတင်မှာသူကမြင်းမှုစကိုင်းတိုင်းမြင်းမှုမျိုးပါဒေါက်တာတန်းတင်ရဲ့သဘောထားကိုလည်းဆွေးနွေးနိုင်ပါတယ်ခင်ဗျဟ
ုတ်ကဲ့ခင်ဗျဒေါက်တာဆန်းစုကြည်ပြောသွားတယ်ကျွန်တော် NLD ရဲ့ဆောင်းပုတ်ပေါ့နော် PD နဲ့အတူဆိုတာကိုကျွန်တော်တော်တော်ကြိုက်ပါတယ်ဒါပေမဲ့လို့အဲ့ဆောင်ဖို့တိုင်အောက်ခြေကလိုက်နာမယ်ဆိုမှကိုကောင်းမှာပါအခုကငါတို့နိုင်ရတဲ့ပါတီပဲဆိုပြီးတော့ပြည်သူကိုမတိုင်းမင်ဘူးလှုပ်ချင်အောင်လှုပ်တယ်အာဏာရှင်ဆန်ဆန်လှုပ်တယ်ဆိုတာကြီးကျွန်တော်တွေ့နေရပါတယ်ဥပမာကျွန်တော်တို့မျိုးမှာဘုရုပ်ကြီးရုပ်မရှိပါဘူးအခုကြီးရုပ်ကိုလူသူမမြင်ရတဲ့ကလားတင်းကြီးမှာထားဖို့လုပ်နေရပါတယ်ပြည်သူမြင်နေတာကတော့မြို့လေကောင်မှာကျွန်တော်မိုးရွာမှာလည်းမြို့လေကောင်မှာသခိုင်းမှာလည်းမြို့လေကောင်မှာချောင်းမှာလည်းမြို့လေကောင်မှာခုကဒီလိုမကြိုက်တဲ့နေရာမှာတွားပြီးတော့ထားဖို့ပါတီရဲ့ဆုံးဖြတ်ချက်နဲ့လုပ်နေပါတယ်။ဒါပြည်သူနဲ့အတူဆိုတဲ့ဆောင်းပုံးနဲ့လုံးဝကွဲလွဲနေပါတယ်။သူကတိုင်းဝန်ကြီးချုပ်ကနေခွင့်ပြုတယ်ဆိုပြီးတော့ပုံတင်လုပ်နေကြပါတယ်ခင်ဗျာ။ဆောင်းပုံးနဲ့ကဲညီအောင်လုပ်ရင်ကောင်းမယ်လို့ထင်ပါတယ်။တိုင်းဝန်ကြီးရောဆောင်းပုံးကိုလိုက်နာပါလို့ကျွန်တော်အနေနဲ့ကြံပြုချင်လို့ပါခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်။နောက်တစ်ခုကအခုကျွန်တော်တို့စာပေးပို့ထားတာလည်းရှိပါတယ်။ကိုမဲအောင်ဆိုတဲ့ပုဂ္ဂိုလ်ကသူ့ရဲ့စာအုပ်လေးမိုက်ပြန်စင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးမယ်။
ဟုတ်ကဲ့ပါရှင်။သူရေးသားထားတာတော့ကျွန်တော်နာမည်ကိုမဲအောင်ပါ။ပြည်သူတွေဆိုတဲ့ကျွန်တော်တို့တွေကဝိုင်းပြီးတော့ contract တိုက်အသစ်စောက်ပေးဖို့ NLD ကိုယုံကြည်ကြည်နဲ့ထိုးအပ်လိုက်ပါတယ်။ပြည်လည်တိဆောက်ရေးကိုကြကြနနမတိဆောက်နိုင်တာလား။တိဆောက်ခွင့်အခက်အခဲတွေရှိနေရလား။ဘယ်လိုကစပြီးတော့တိဆောက်ရမယ်မသိလို့လားတော့မသိဘူး။အခြေခံလူတန်းစားဘဝတွေကပိုပြီးတော့ခက်ခဲလာနေတာကိုတွေ့နေရပါတယ်။အစိုးရဆိုတာကြောက်စရာမဟုတ်တော့တဲ့အခြေအနေတည်းရဲ့ဖန်တီးပေးခဲ့ပြီဆိုပေမဲ့လည်းတကယ်အမှန်တရားနဲ့အတော်ကင်းကွာနေတဲ့မိန်ကွန်းလို့ဆိုကြပါတယ်ပြည်သူနဲ့အတူရှေ့ဆက်ပြီးတော့အတူတကွချီတက်ချင်းရင်အောက်ခြေထိထိတွေ့ပါပြည်သူအတန်စစ်စစ်ကြားအောင်ဆောင်ရွက်ပါကလထိုင်းမော်ရောက်ပြီးငါတကောကောပြီးတော့ဘဝမေ့နေသူတွေများစွာရှိနေပါ၍တေချာစီစစ်နိုင်မှကျွန်တော်တို့တိုင်းပြည်တိုးတက်ပါမည်လို့ပြောလိုက်ပါရစေလို့យေတာထားတာပါ။โ
อเคကျေးဇူးပါ။ဒါတော့ဆက်စောဒီဒေါက်တာတန်းတင်ပြောသွားတဲ့သဘောထားနဲ့ခက်ဆင်ဆင်ပါပဲ။ဆိုတော့ဒီဆက်စောကတော့ကိုမြင့်ကျော်လည်းထောက်ပြသွားတာရှိပါတယ်။ကျွန်တော်တို့ကဒီမှာမင်းကုန်းနဲ့မှပြောသွားတာတွေနဲ့ပတ်သက်လို့ဆွေးနွေးနေရဆိုရင်လည်းပြောမသွားတဲ့ကိစ္စတွေကိုလည်းကျွန်တော်တို့ကြီးဖို့လိုလိမ့်မယ်ထင်ပါတယ်။အထူးသဖြင့်ကတော့ဒီ NLD ကအစိုးရမဖြစ်ခင်မှာတခြားလုံးပြောလာခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်မဲ့ကိစ္စမျိုးတွေနဲ့ပတ်သက်လို့လည်းဟိုဘာမှသူထက်သွင်းပြောကြားသွားတာမျိုးရှိပါဘူးအဲဆိုတော့ဒါနဲ့ပတ်သက်လို့ဥယေထွန်းသဘောထားဘယ်လိုရှိလဲအခုမင်းကုန်းထဲမှာမပါတဲ့ကိစ္စတွေအရေးကြီးပြီးကြံခဲ့တဲ့ကိစ္စတွေဘာတွေရှိရလို့မြင်လဲ
အဲမှန်ပါတယ်ဗျအဲ့ဒီအခြေခံဥတွေပြင်ဆင်ရေးကိစ္စတို့ကျွန်တော်တို့အခုဉာဏ်ဉာဏ်ရေးဆွေးနွေးပွဲမှာဆိုလို့ရှိရင်လည်းတကယ်လက်တွေ့မှာရင်ဆိုင်နေရတဲ့ပြဿနာတို့တိတိကျကျလေးတွေပေါ့အခက်အခဲလေးတွေပေါ့အဲ့ဒါတွေကိုကျွန်တော်တို့ဟိုပြောသွားတာမတွေ့ရပါဘူးအဲ့လိုမပြောတာကကျွန်တော်စိတ်ထဲမှာတော့တမင်တရားကိုဒီမပြောဘဲနဲ့ခြံထားလို့ပုံရပါတယ်အဲဒါတွေပြောလို့ရှိရင်ဟိုကောင်းကျိုးတဲ့ဆိုးကျိုးညာဖြစ်စေမလားပေါ့နော်ဒီမြို့သားရင်ကြားစေရေးဆိုတဲ့ဥစ္စာကိုပြောရင်းနဲ့ငင်းငယ်ပြဿနာနဲ့ဒါနဲ့လည်းဆက်ဆက်နေပါတယ်လို့ပြောပြီးတော့တက်မတော်နဲ့အဲဒီ NLD အစိုးရနဲ့ကြားမှာညှိနှိုင်းရတဲ့အခက်အခဲတွေကိုဒီပုံမှန်နေထုတ်ပြီးတော့ပြောမသွားပဲခြံသွားတာကိုတွေ့ရပါတယ်။နောက်သူအနေနဲ့ဟိုဒီကျွန်တော်တို့ NLD အစိုးရတက်လာတဲ့အချိန်မှာအအောင်မြင်ဆုံးလုပ်နိုင်ခဲ့တဲ့ကျွန်တော်တို့အမေရိကန်ရဲ့ sanction ပေါ့ sanction ရုပ်သိမ်းအောင်ဟိုစူးစမ်းဆောင်ရွက်နိုင်တဲ့ကိစ္စကိုလည်းဒီနိုင်ငံမှာဖော်ပြမသွားပါဘူး။ဒါတွေကဒီ NLD အစိုးရအတွက်အမှတ်ရဟိုအမှတ်ရမဲ့ကိစ္စတွေဖြစ်ပါတယ်။ဒါတွေလည်း မှန်တကယ်ကတော့ဖော်ပြပြီးတော့အချက်အလက်နဲ့ဒီကောင်းကျိုးတွေကိုကျွန်တော်တို့ဒီဖော်ပြနိုင်လို့ရှိရင်ပို့ပြီးတော့ဟိုအသက်ဝင်မှာပေါ့လေဒီနေကအဲ့ဒါလို့ကျွန်တော်တို့ခံစားရပါတယ်
โอเคกูมิ่จ่อในตบอดาครับเนี่ยกูมิ่จ่อแล้วซะๆแล้วดีเก่งเนี่ยเฉล็ดที่อาเน่เคสမျိုးนี่รอบทุกครั้งติชาเปลืองเปลื่อยได้หาดิปามลาอูเหมี่ยวเล่ทาพี่แล้วน้าท่องเนี่ยอันนี้โหเคสမျိုးนี่ปามลาอูสรแล้วเนี่ยเปลืองไปสรดีพวยซิโอชุบปုံฉีกันอุ๋ยโหเปลี่ยนสีเคสမျိုးเนี่ยปะทะโลตะเกเรอันเนี่ยโหซูอ่ะไม่ผิดกินตรงอ่ะดีไซน์แม่ๆโหตลอดเปลืองได้เคสดาดิปามลาได้อ่อมมาอ๋อกูมิ่จ่อตบอดาบลูชื่อเลย
โอเคโหพวยซิโอชุบปုံเปลี่ยนสีนี้กูอะกูเจนเราโหจ้าติยะตะหลอกบ่เลยจ้าติยะสรอะเมียปิดูจ้าติยะราတော့မဟုတ်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဒီသတင်းမီဒီယာနဲ့ဟိုဟိုလွတ်တော်ကိုယ်စားလှယ်တွေ NND ဘက်ကကိုယ်စားလှယ်တွေနောက်က NRPC တို့ဘာလို့ ਨੇ တွေ့တဲ့အခါမှာသူတို့ကတော့ဒီဟိုဟိုငင်းငင်းရေးဖြစ်စဉ်ငင်းငင်းဆွေးနွေးမှုနဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေ ਨੇ ဒီဖြစ်စဉ်ကြီးနဲ့ဟိုနိုင်ငံရေးဆွေးနွေးပြီးတဲ့နောက်မှာမှဟိုဖွဲ့စည်းပုံပြင်ဆင်ရေးကိုတဘာလဲလုပ်မယ်ဆိုတဲ့ဟာမျိုးကိုအယူဆမျိုးကိုတို့ဟိုပြောင်းလဲသွားတဲ့သဘောမျိုးတွေကျွန်တော်တို့သိရတာပေါ့နော်ဆိုတော့ဒီဟာကဟိုဟိုဘဝင်ကြတာမကြတာတပိုင်းပေါ့လေသို့တော့အဲ့ဒီဟာလဲပြည်သူကိုဟိုချပြတင်တယ်ပြီးတင်တယ်လို့ကျွန်တော်တို့ထင်တယ်ကျွန်တော်တို့ကတော့အဲ့လိုမေးမြန်းမှုတွေအရာသိရတယ်သို့တော့ဟိုတချို့တော့ကိုယ်စားလှယ်တွေပြောတယ်အဲ့ဒီငင်းငင်းဖြစ်စဉ်တွေမှာထဲဝင်ပါနေတဲ့ကိုယ်စားလှယ်တွေကအဲ့လိုပြောတယ်သို့တော့ပြည်သူကလည်းဒီခြေကံဖွဲ့စည်းခြေကုံခြေကံဥပဒေပြင်ဆင်ရေးဆိုတာအေးငင်းငင်းဖြစ်စဉ်နဲ့တဘာတွေပဲလှုပ်တော့မယ်ဆိုတဲ့ဟာကိုပြည်သူတွေလည်းသိတဲ့တယ်လို့ကျွန်တော်ထင်ပါတယ်ဟိုအခုချိန်ကြီးတော့ပြည်သူကအဲ့ဒီဟာကိုကိုယ်ကိုယ်ပြားမသိရတဲ့အနေအထားဖြစ်နေတာပေါ့နော်
โอเคครับคุณเจ้าเจื้อสุบาเจนเราอกูดีซุนิวะตัวကိုစာတချို့ပေးပို့ထားတာကိုလည်းပဲတလက်စာရဲနဲ့ပေါ်ပြပေးခြင်းပါတယ်အရင်ဆုံးစာတစ်စောင်ကတော့ကျွန်တော်တို့တိန်လွာမိုးဆိုပြီးကျွန်တော်တို့ Facebook ကပေးပို့ထားတာပါမဆုမွန်ဖတ်ပြပေးပါခင်ဗ
ျကျွန်တော်ကနိုင်ငံရေးပညာရေးစီးပွားရေးနားမလည်ပါဘူးဒါပေမဲ့လူမှုရေးကိုတော့နားလည်ပါတယ်ညံမီတလောက်အကြံပေးခြင်းပါတယ်အခုအစိုးရကိုမကောင်းဘူးလို့မပြောစေခြင်းပါဘူးတင်ပြီးလို့နိုင်ငံကိုတော့အုပ်ချုပ်နေပြီလေမကောင်းဘူးလို့မပြောစေချင်တာကကျွန်တော်တို့တနိုင်ငံလုံးလေးစားရတဲ့လွတ်လပ်ရေးဖခင်ရဲ့တမိဖြစ်နေလို့ပါအမေစုဟာအသူ့အဖေရဲ့ခြေရာကိုနင်းပြီးတော့နိုင်ငံကိုတိုးတက်ပြောင်းလဲအောင်လုပ်ပါပါသူ့အဖေရဲ့နာမည်ကိုဖျက်ဖို့နိုင်ငံကိုအုပ်ချုပ်တာမဖြစ်နိုင်ပါဘူးဒီတော့ပြောင်းလဲဖို့ကအမေစုကစွမ်းအားမရှိပါဘူးတယောက်တည်းတစ်ဖွဲ့တည်းပြောင်းလဲလို့မရသလိုပြည်သူဘက်ကနေအစိုးရပြောင်းလဲလိမ့်မယ်ဆိုပြီးထိုင်နေလို့မှမရတာအစိုးရကပညာရေးဖွံ့ဖြိုးဖို့လုပ်ရင်ပြည်သူကပညာရှင်ဖြစ်ဖို့ကြိုးစားရမယ်။ပညာတတ်မှတွေးခေါ်တတ်မယ်။တွေးခေါ်တတ်မှစီးပွားရေးလုပ်တတ်မယ်။စီးပွားရေးလုပ်တတ်မှလူမှုရေးတတ်မယ်။လူမှုရေးတတ်မှလူမျိုးမရွေးဘာသာမရွေးညီကုံပေါင်းနှမတွေလိုချစ်ခင်တတ်မယ်။အဲ့လိုချစ်ခင်တတ်မှသာရာဇဝတ်မှုတွေ၊မရိမှုလူတတ်မှုမွေးစင်းမှုတွေလည်းပပျောက်သွားမှာဖြစ်ပါတယ်။ကျေးဇူးအထူးတင်ပါတယ်တဲ့။တိန်လွာမိုးပါ။
โอเคมาตามาสมมุติကျွန်တော်တို့ Facebook ကနေဟိုပို့ထားတဲ့မှတ်ချက်ကိုမဆုံမဖတ်ပြပေးခဲ့တာပါဆိုတော့ကျွန်တော်တို့ဒေါ်ဆတ်စုကြည်ရဲ့ဒီမိန့်ခွန်းထဲမှာလည်းဒီဟိုသူပြောသွားတာရှိပါတယ်အစိုးရစနစ်ကိုပြောင်းဖို့ကြိုးစားတဲ့နေရာမှာပြည်သူလူထုအနေနဲ့လည်းတာဝန်ယူမှုရှိဖို့လိုတယ်ဆိုတော့ပြောသွားပါတယ်ဆိုတော့ဒီနေရာမှာဟိုဥယျာထုံးကိုမေးချင်ပါတယ်လူထုအနေနဲ့ရောဘာတွေဟိုတာဝန်ယူဖို့လိုသလဲလူထုဘက်ကဟိုလှုပ်ဆောင်ပေးဖို့အားနည်းနေရရောရှိနေသလား
အပြောင်းလဲဆိုတဲ့ဥစ္စာမှာကျွန်တော်တို့ဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းမှာဖွင့်ဆိုထားတာကတော့စနစ်အပြောင်းအလဲနဲ့ပြည်သူလူထုအပြောင်းအလဲဆိုပြီးတော့သူကအဲ့လိုဖွင့်ဆိုထားတာပေါ့လေကျွန်တော်အမြင်ကတော့ဟိုအပြောင်းအလဲဆိုတာဒီအစိုးရရန်အစိုးရအဖွဲ့ထိဆုံးမှရှိတဲ့အစိုးရအဖွဲ့အပြောင်းအလဲနဲ့အောက်မှာရှိတဲ့ကျွန်တော်တို့ဟိုရန်တရားပေါ့ရန်တရားဆိုဒီမှာဝန်ထမ်းတွေပေါ့နော်အောက်ကကျွန်တော်တို့ပြုံးကနေပြီးတော့ညွှန်ချုပ်အထိပေါ့အဲ့ဒီနှစ်ခုရှိတယ်လို့ထင်ပါတယ်အဲ့တော့အခုတို့ NLD အစိုးရအနေနဲ့ကတော့ထိတ်ဆုံးအစိုးရအဖွဲ့အပြောင်းလဲလုပ်လိုက်နိုင်ပြီအဲ့ဒီအစိုးရအဖွဲ့ကိုလည်းတန့်ချင်းအောင်အဂရိတရားကင်းအောင်ဒေါ်ဆန်းစုကြည်စူးစမ်းနေတယ်အောင်မြင်တယ်လို့လည်းကျွန်တော်တို့ယူဆပါတယ်ဒါဟိုဘုဒ္ဓတိတော့ဘာမှဆိုးရမကြောက်အောင်ပေါ့ဒါနည်းနည်းပါးပါးအပြစ်ရှိတဲ့လူတွေလည်းအေးအေးယူလိုက်နိုင်မယ်ဆိုတာကိုသူဖော်ပြပါတယ်အဲ့ဒီအောက်ခြေကဒီရန်တရားကြီးမှာကတော့ကျွန်တော်တို့ပညာရေးမှာတရားစီရင်ရေးကဏ္ဍတွေမှာနောက်ပြည်သူလူထုနဲ့ဆက်ဆံတဲ့ကဏ္ဍတွေမှာအပြောင်းလဲတွေကစိတ်ပီတိတာထင်ရှားတာမရှိဘူးအဲ့ဒီဟာတွေကိုပါဝင်ဖို့ဆိုရင်ကျွန်တော်တို့ကစနစ်တစ်ခုကိုညွှန်ပြဖို့လိုပါတယ်ဘယ်လိုဟာမျိုးလဲဆိုလို့ရှိရင်အပြန်အလှန်ထိန်းကျောင်းရမှာပေါ့အဲ့တော့ပြည်သူလူထုရဲ့ကိုယ်စားဒီလွတ်တော်ကိုယ်စားလှယ်တွေကနေတစ်ဆင့်အဲ့ဒီအစိုးရအဖွဲ့ဒီရန်တရားကြီးကိုခေါင်းဆောင်နေတဲ့ဝန်ကြီးတွေကိုလွတ်တော်ကနေပြီးတော့မေးခွန်းနေမေးခြင်းကျွန်တော်တို့အစိုးရတင်ခြင်းအားဖြင့်အပြန်အလှန်ထိန်းကျောင်းပေးပါအစွာမျိုးဆိုလို့ရှိရင်တော့ဒါဟ နည်းနည်းပို့ပြီးတော့လက်တွေ့ကျလိမ့်မယ်လို့ထင်ပါတယ်အဲ့
တော့ဒ
ီလူလူဘယ်လိုပါဝင်ရမလဲဆိုတော့ကိစ္စမှာကျွန်တော်တို့အဲ့ဒီလိုပဲနားလည်ပါတယ်အဲ့ဒီအခန်းကဏ္ဍလေးကိုပြောဖို့သူကြံသွားတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျတော်တော်ရှင်နေပြဖို့ထားတဲ့စာရီတချို့ကိုလည်းပဲကျွန်တော်ဒီညမှာလင်းတင်လို့ထပ်ပြီးတော့ဖော်ပြပေးခြင်းပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ကိုထွန်းမြင့်မှာကျွန်တော်တို့အီးမေးလ်နဲ့ပြဖို့ထားတာကိုထွန်းမြင့်ရဲ့စာကိုကိုရန်နိုင်ဖတ်ပြပေးပါခင်ဗျ
တော်စန်းစုကြည်ရဲ့မိန်ကုန်းကိုနားထောင်ကြည့်မယ်ဆိုရင်အပေါ်ရန်အားဖြင့်ကောင်းပါတယ်ပြည်သူများကိုဒီလိုအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့အရင်ကချပြခဲ့တာမရှိခဲ့ပါဘူးအခုလိုပြည်သူများကိုတလေးတစားနဲ့မိန်ကုန်းပြောတဲ့အတွက်လေးစားမိပါတယ်ဒါပေမဲ့ပြောသွားတဲ့မိန်ကုန်းရဲ့အနှစ်သာရပိုင်းကိုကြည့်ရင်သိပြီးတော့စိတ်ချနိုင်မှုမရှိတာတော့အမှန်ပါအစိုးရရဲ့ရှေ့ဆက်မဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးမတေချာတဲ့ဝေဝါးတဲ့ကိစ္စတွေပေးသွားပါတယ်တိကျပြတ်သားတဲ့လုပ်ငန်းတွေနဲ့နိုင်ငံကိုဘယ်လိုရှေ့ဆက်မလဲဆိုတာချပြနိုင်ပိုကောင်းမယ်လို့ထင်ပါတယ်နောက်တစ်ချက်ပြောတော့တာကပြည်သူတွေနဲ့အတူရှစ်ခီးကိုရှောက်လန်းကျင်နေဆိုတဲ့စောင်းမုတ်လေးတစ်ခုထပ်ပြီးပြောပါတယ်။ဒါဟာလွန်ကောင်းပါတယ်။ဒါပေမဲ့လက်ရှိအနေထားရအစိုးရနဲ့ပြည်သူအာဏာပြိုင်တဲ့အခါမှာပြည်သူများရဲ့သဘောကိုအလင်းမထားဘူးဆိုတာဗိုလ်ချုပ်အောင်စန္ဒရာနာမည်ပေးခဲ့တဲ့ကစိတ်မကောင်းစွာကြုံတွေ့ခဲ့ရပြီဖြစ်ပါတယ်။နောက်နောက်ဒီလိုဆက်ဖြစ်နေမယ်ဆိုရင်ပြည်သူများနဲ့တသားလည်းမဖြစ်နိုင်ပါဘူး။တမတော်ကအခုလက်ရှိအနေထားရအစိုးရအဖွဲ့ထဲမှာနေရာတိုင်းမှာ25ရာခိုင်နှုန်းပါနေတော့ဒေါ်စန်းစုကြည်အနေနဲ့အစိုးရအဖွဲ့ဝင်များအချင်းချင်းကိုအရင်တသားတည်းဖြစ်အောင်လုပ်ဖို့လိုအပ်ပါတယ်။ရွေးကောက်ခံအစိုးရအဖွဲ့ကပြည်သူတွေနဲ့အတူရှေ့ခီးကိုရှောက်လန်းရန်စီစဉ်နေတဲ့အချိန်မှာအလိုလျောက်ဖြစ်လာတဲ့25ရာခိုင်နှုန်းကကန့်လန့်ကန့်လန့်နဲ့ဆိုဘလို့မှခီးမရောက်နိုင်ပါဘူး။နောက်တစ်ချက်ကတမတော်ကိုလည်းဒေါ်စန်းစုကြည်ထိန်းနိုင်မှရပါမယ်။ဒါမှမဟုတ်ရင်တော့အစိုးရလှုပ်ချင်တာလှုပ်တမတော်ကလှုပ်ချင်တာလှုပ်ဆိုရင်လည်းအိပ်ပေါက်နဲ့ဖားကောက်သလိုဖြစ်နေပါလိမ့်မယ်။အချုပ်အားဖြင့်ပြောချင်တာကပြည်သူတွေအနေနဲ့အစိုးရနဲ့အတူရှောက်လန်းဖို့ဆိုရင်မခက်ပါဘူး။ဒေါ်အောင်ဆန်းစုကြည်ဘာပြောပြောပြည်သူတွေအနေနဲ့ဒေါ်အောင်ဆန်းစုကြည်နဲ့ရှောက်လန်းဖို့အသင့်ဖြစ်နေတာကြားလာပါပြီ။ဒေါ်အောင်ဆန်းစုကြည်အနေနဲ့ပြည်သူတွေကိုရှေ့ဆောင်လမ်းပြမှုပေးတဲ့နေရာမှာတိကျပြတ်သားတဲ့လမ်းညွှန်မှုတွေ၊မူဝါဒတွေတိတိကျကျရှိဖို့ပဲလိုတာပါ။နှင်ဟောင်းလိုဝေဝေဝါဝါမူဝါဒတွေနဲ့ဆက်ပြီးတော့မလျှောက်လန်းစေချင်တာတော့အမှန်ပါ
။ဟုတ်ကဲ့ဒါတော့ကျွန်တော်တို့ကိုထုံးမြင့်ဆိုပြီးတော့ email နဲ့ပေးပို့ထားတဲ့စာကိုရနိုင်ဖတ်ပြပေးရခဲ့တာပါဆိုတော့ဒီအခုလက်တလုံးမှာဒီငင်းငယ်ဒီဒေါ်အောင်ဆန်းစုကြည်မိန်ကုန်းနဲ့မှာပြောထားတာနောက်တစ်ချက်ရှိပါတယ်သူဒါတော့ဒီငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်ဒါတော့အခုသူကိုယ်တိုင်ဥဆောင်ပြီး27ပင်းလုံးညီလာခံကျင်းပပြီးတော့လဲဥဆောင်လုပ်နေတဲ့ကိစ္စပါဆိုတော့ဒီငင်းငယ်လုပ်ငန်းစဉ်ကတိမ်မွေးရှုပ်ထွေးပြီးရှုပ်ထွေးတယ်ဒီလိုပဲအခုသူကျိုးပန်းနေပြီမဲ့လဲအတက်ကြရရှိတယ်ဆိုတော့လည်းအတိအမှတ်ပြုပြောထားပါတယ်ဒါပေမဲ့ဟိုမျောလင်းချက်တွေလဲတိုးလာနေတယ်ဟိုလက်တွေ့ဖြစ်လာအောင်လဲကြိုးစားအောင်မယ်ဆိုပြီးပြောပါတယ်ဆိုတော့ဒီမျောလင်းချက်နဲ့တထထဲကြဖို့ဆိုရင်အစိုးရအနေနဲ့ရှစ်ဆက်ဘာတွေလုပ်ဖို့လိုမလဲဥယျာထွန်းရဲ့သဘောထားဆွေးနွေးပြပါဦးခင်ဗျအ
ဲမျောလင်းတလို့ဖြစ်လာဖို့ဆိုလို့ရှင်တော့ဟိုကျွန်တော်တို့ဟိုပေါ့နော်ဒီငញ្ញံရေးဖြစ်စဉ်မှာအဓိကအရေးကြီးတဲ့အင်အားစုကြီးနေရာဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တပ်မတော်ရဲ့ဂျားမှာဒီဟိုဒီပထမအဦးဆုံးအခုနိုင်ငံရေးဆွေးနွေးပွဲသွားဖို့မြန်မာချင်းနိုင်ဆွေးနွေးပွဲသွားဖို့ NCA လက်မှတ်ထိုးဖို့ကိစ္စကိုပဲအဲဒီအငင်းကုန်ဖြစ်ပြီးတော့အဲ့မှာတင်တက်နေတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဒေါ်စန်းစုကြည်မူလာကျွန်တော်တို့ပြောထားတဲ့သဘောထားကတော့အားလုံးပါဝင်နိုင်ရေးပေါ့နော်နက်နက်ကိုင်တိုက်နေတဲ့ပါဝင်တဲ့ပါဝင်တိုက်တဲ့အဖွဲ့တွေအားလုံးပါဝင်နိုင်ရေးဆိုတဲ့ဥစ္စာကိုသူတက်မတော်ကိုနားချပြီးတော့ဒီလက်ခံအောင်မပြောဆိုနိုင်ဘူးလို့သုံးတတ်ရပါတယ်။ဒါကြောင့်အခုကတော့ဒီအရေးကြီးတဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့ DNA AA နဲ့ DNL စတဲ့ MN ဒီကိုကန့်ပေါ့နော်။အဲ့ဒီအဖွဲ့တွေကမပါပဲကျန်းနေတဲ့အတွက်ကြောင့်မလို့ဒီတော့အရှိမတက်နိုင်ဘူးဖြစ်နေတယ်။အဲ့တော့ဒါကိုကျွန်တော်တို့ကရှေ့တက်နိုင်အောင်လို့ဆိုလို့ရှိရင်တော့တက်မတော်ကိုဟိုကျွန်တော်တို့နားဝင်အောင်ပြောနိုင်ဖို့အရေးကြီးပါတယ်နော်ဒီကိစ္စဟာ NCA လက်မှတ်ထိုးတယ်ဆိုတာကလည်းအမှန်တကယ်ကတော့ဒါအဆုံးဖြတ်ကိစ္စလည်းမဟုတ်ဘူးဆိုတာကိုလည်းတစ်ခါကတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုသိအောင်သတင်းစကားပေးဖို့လိုပါတယ်ဒါကကျွန
်
တော်တို့ရှေ့ဆက်ပြီးတော့ကျွန်တော်နိုင်ငံရေးရအရေးကြီးတဲ့ကိစ္စကိုဆွေးနွေးဖို့အတွက်အဲဒီဟွာလေးတစ်ခုပါပဲအမှန်ကတော့ခုံလေးတစ်ခုပါပဲအဲ့တော့ဒါအပေါ်မှာကိုပဲအခုကသဘောတူညီချက်မရနိုင်တဲ့အတွက်ကြောင့်ရှေ့ဆက်မတက်နိုင်တာကတော့တော်တော်ကိုဝင်နေဖို့ကောင်းတဲ့ကိစ္စပါ
ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုဒီဒေါ်ဆန်းစုကြည်ဒီမိန်ကွန်းထဲမှာပြောသွားတာတစ်ချက်ရှိပါတယ်သူကတော့ပြည်သူအနေနဲ့အစိုးရကိုကြောက်စရာမလိုတော့ဘူးဆိုတာကိုတိုးတက်မှုတစ်ခုဖြစ်နေပြောပါတယ်ဆိုတော့အစိုးရကိုဒီချာချာလေးလာပါဝေဖန်တင်တာရှိရင်လည်းဝေဖန်မှာဆိုပြီးတော့လည်းသူကဖိတ်ခေါ်ပါတယ်ဆိုတော့အစိုးရကိုလေးလာစောင့်ကြည့်ဝေဖန်တဲ့နေရာမှာမီဒီယာကလည်းအဓိကအခန့်ကဏ္ဍပါပါတယ်ဒီနေရာမှာဒီစောင့်ကြည့်ဝေဖန်တာတွေမှာရောဒီ NLD အစိုးရတက်တန်းတစ်နှစ်အတွင်းမှာဘလောက်များလှုပ်ခွင့်ကန့်ကွက်ရခဲ့ပါသလဲကိုမြင့်ကျော်ဆွေးနွေးပြပါခင်ဗျာ
ဟုတ်ဒီအဲ့ဒီဆိုရတဲ့တန်းတစ်နှစ်ပြန်ပါပေါ့နော်ဟိုလူတွေဟိုမီဒီယာသမားတွေရောလူတို့ရဲ့ဟိုစိတ်ထဲမှာရောကြောက်ရွံ့မှုအရင်လိုကြောက်ရွံ့မှုမျိုးဖန်ခံမှာတို့ဟုတ်လားရေယူခံမှာတို့အဲ့လိုဟာမျိုးရောပါလာတဲ့ဟာတော့ဟိုကျွန်တော်တို့လည်းခံစားရပါတယ်သို့တော့ဒါပေမဲ့လည်းပြောဆိုတဲ့မီဒီယာတို့ဟုတ်လားတက်ဆိုင်တဲ့နယ်ပယ်ကသူ့နားလေတက်ကြွနဲ့လူဒီ NLD ပါတီရဲ့ပြင်ပပေါ့နော်အဲ့လိုပြောဆိုထောက်ပြမှုတွေကိုတော့နားထောင်မှုနဲ့တုံ့ပြန်မှုအားနည်းတာတော့တွေ့ရတယ်ပေါ့နော်ဥပမာဥပဒေပြင်ဆင်ရေးအပိုင်းဆိုရင်ဟိုဒေါ်ဆန်းစုကြည်မိကွန်းထဲမှာလည်းပါပါတယ်ဟိုပြိနှိပ်တဲ့ဥပဒေတွေပြင်ဆင်တဲ့ဟာတွေပြင်ဆင်နိုင်ခဲ့တယ်လို့ပြောတယ်ဒါပေမဲ့လည်းလက်တလောဒီ66ကားကြီးလို့ကိစ္စမျိုးကြည့်ရင်ဒီအများကဝေဖန်နေတဲ့ဒီအသံတွေကိုဟိုစီလျောစွာဟိုတုံ့ပြန်တဲ့ဟာမျိုးမရှိဘူးတနည်းအားဖြင့်ဟိုတူတူပြောရင်တော့နားမထောင်ဘူးဆိုတဲ့သဘောမျိုးတွေတွေ့ရတာပေါ့နော်အဲ့ဒါလည်းဟိုလိုအပ်တဲ့အပိုင်းတစ်ခုလို့ထင်ပါတယ်မီဒီယာတမားတွေလွတ်လပ်ခွင့်အပိုင်းမှာတော့ရေးကျင်တာရေးလို့ရတယ်သို့တော့ဟိုဖြေးချမှုအပိုင်းတွေမှာအားနေနေသေးတယ်အရင်အစိုးရလက်ထက်တည်းလိုပဲတက်ဆိုင်ရာအစိုးရအခွင့်အရေးအာဏာပိုင်းတွေကဖြေးချမှုအပိုင်းမှာတော့အားနေနေသေးပဲဆိုတဲ့ဟာမျိုးတွေတွေ့နေရသေးပါမယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုဟိုချိန်1မိနစ်လောက်တော့ကျန်ပါသေးတယ်ဆိုတော့ဥယျာထုံးကိုလည်းအစီအစဉ်ဆုံးမသက်ခင်မှာတခုမေးချင်ပါတယ်ဆိုတော့ဒီ NLD မဟုတ်တဲ့တခြားနိုင်ငံရေးအင်အားစုတွေပဲဖြစ်ဖြစ်တခြားတက်ကြွလှုပ်ရှားစုတွေပဲဖြစ်ဒီလိုအင်အားစုတွေရဲ့အတန်ဟောဟိုအစိုးရအနေနဲ့ဘလောက်နားထောင်နိုင်လို့ယူဆလဲဥယျာထုံ
းအဲဒီအများစုကတော့ဟိုပါပေါ့နော်ကျွန်တော်တို့ဟိုလေ့လာအကဲခတ်ကြည့်ရတဲ့လောက်ကတော့ NLD အစိုးရကအပြင်ကအတန်တွေတိတ်နားမထောင်ပါဘူးအထူးသဖြင့်တော့ဒေါန်ဆန်းစုကြည်ပေါ့နော်ဒေါန်ဆန်းစုကြည်အနေနဲ့ကတော့ဟိုဒီလိုကိစ္စမှာတော့တိတ်ပြီးတော့လေးလေးစားစားနားထောင်နေအဟိုမရှိဘူးဆိုပြီးတော့အဲ့ဒါလိုမျိုးခံစားချက်တွေများပါတယ်ဗျမီဒီယာသမားတွေရောနိုင်ငံရေးသမားတွေရောပေါ့နော
်ဟုတ်ကဲ့ကျေးဇူးပါပင်နိုင်ဆွေးနွေးပေးခဲ့တဲ့ဦးရထွန်းဦးမြင့်ကျော်ကိုရိုင်းပါဝင်ဆွေးနွေးတဲ့သူတွေစာရေးရေးသားပြုစုခဲ့တဲ့သူတွေနဲ့နားဆင်တဲ့သောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်လွေဦးစီစဉ်တက်ဆက်တဲ့စနေနေ့ညတိုက်ရိုက်လေလာရေးစီစဉ်ပါရှင်ထုတ်လုပ်သူကတော့ကိုရနိုင်ဖြစ်ပါတယ်တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကို Radio Internet Website နဲ့ Facebook ကနေတိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင
် MPC သတင်းဌာနနိုင်ငံရေးဆိုင်ရာတာဝန်ခံ Chuck.ကိုသမရဒေါ်နယ်ထရမ့်ကတိုက်ခိုက်ပြောဆိုလိုက်တဲ့အတွက်မနေ့နိုဝင်ဘာလကကျင်းပခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတဲ့အငြင်းပွားပွဲကိစ္စအတွက်ပုံမှုပြင်းထန်သွားစေပါတယ်။ဒီနေ့နေ့မနေ့မှာ Twitter ကနေသမရထရမ့်ရဲ့ရေးသားမှုနှစ်ခုအတွင်း Chat Dot ရဲ့တင်ဆက်ပုံအပြင်သမရဟောင်းဘာရက်အိုဘားမားကသူ့ရဲ့ရွေးကောက်ပွဲမဲ့ဆက်စည်းမှုလုပ်ငန်းတွေကိုတယ်လီဖုန်းနဲ့ကြားပြနားထောင်ခဲ့တယ်ဆိုတဲ့တသက်အထောက်အထားမရှိတဲ့ဆွဆွဲပြောဆိုမှုအတွက်အချိန်ပိုပြီးထုတ်လွှင့်မပေးတာတွေအတွက်ဝေဖန်ရေးသားပြီး MBC အနေနဲ့ရုရှားကဝင်ရောက်ဆွတ်ဖက်တဲ့ဆိုတဲ့ကိစ္စကိုအတံမလွှင့်တော့ဖို့တောင်းဆိုလိုက်ပါတယ်။ AP လတရနေ့ကမနေ့ကကျင်းပခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာကနဦးရလတ်တေအရမွန်ပြည်နယ်ချောင်းစုံမြို့နယ်မဲဆန္ဒနယ်မှာပြည်ခိုင်ပြိုးပါတီကဦးအောင်ကြည်သိန်း၊ရခိုင်ပြည်နယ်အမ်းမြို့နယ်မဲဆန္ဒနယ်ရွေးကောက်ပွဲမှာရခိုင်မျိုးသားပါတီကဒေါက်တာအေးမောင်တို့ကနေအသီးသီးအသာစီးရနေကြပါတယ်။ရှမ်းပြည်နယ်ကျေးသီးနယ်မိုင်းနောက်မြို့နယ်တွေအတွက်လွတ်တော်ကိုယ်စားလှယ်တနေရာနဲ့ပြည်내လွတ်တော်နဲ့နေရာတို့အတွက်ပြုလုပ်တဲ့ရွေးကောက်ပွဲတွေမှာ SNLD ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က300စလုံးမှတည်တည်တသာအသာစီးရနေတယ်လို့ SNLD ပါတီလက်ရှိလွတ်တော်အမတ်2က VOA ကိုအတည်ပြုပြောဆိုပါတယ်။ကျိုင်းတုံမြို့နယ်မဲဆန္ဒနယ်မှာတော့ပြည်ခံပြိုးပါတီကကိုယ်စားလှယ်လောင်းကနေအသာစီးရနေတယ်လို့ဆိုပါတယ်။ရွေးကောက်ပွဲရလဒ်တွေကိုတော့ဒီကနေ့မနေ့9နာရီမှာကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကပြောပါတယ်။ဖန်စီခံထားရတဲ့တောင်ကိုရီးယားသမ္မတဟောင်းပတ်ဂွန်ဟေးကိုထောက်ခံသူထောင်ပေါင်းများစွာဟာစနေနေ့ကဆိုးမျိုးတော်မှာဆူဝေးခဲ့ကြပြီးသူမကိုအချင်းထောင်ကနေပြန်လုပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြသူတွေကြားခိုက်ရန်ဖြစ်မှာဆိုရင်လည်းအတွက်ဆန္ဒပြပွဲကိုထိမ့်သိမ်းမှုဆိုးမျိုးတော်ခမနာမှာရဲရင်အား1000ကျော်ကိုဖြန့်ချထားပါတယ်။ဆိုးမျိုးလာမကြီးပေါ်မှာမစ်ပတ်ကိုထောက်ခံသူတွေရောဆန့်ကျင်သူတွေပါဆူဝေးပြီးလွန်ခဲ့တဲ့လတွေကဆက်လို့နှစ်ဖက်အကြားအပြိုင်မှုတွေအပြိုင်ဆိုင်ဆန္ဒပြခဲ့ကြပါတယ်
။ကျေးဇူးပါရှင်ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဒေါက်ခင်မြတ်သက်ဖြစ်ပါတယ်အင်ဂျင်နီယာကတော့
Dave Magnus ဖြစ်ပါရဲ့ရှင်။တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.